Welcome to the Voice of America in Burmese.
Washington, VOA American Tangani, Natown is a Chunla Naye, Taujani Manakin season ago. Yama Sano Jimin at Chamraigani Kunanai tea. Lino meter Nasselli Lazen and Hazette. Lila meter dea goze rogani, Tone and Penny Babin. Chama Kinu Taba, Dominican the Nenrigo, Guyamin Tone to Pyopia Pivame. Mila Nasangaya Niga, Yeri Pantas and Tisunkiere. African American Muta George Floyd Adwe, Aume Bue Kana, Nyabia Lopo Shire Tega, Parmazon Kanago, Minneapolis Muma, Jadabriniga, Jempa Kebari, Luvu Yeri Nejin Sayare, Lume American Nanganda, Amyabia, Tesong Kere Tega, Nausong Pierre de Cupiete, Floyd Tesong Amugani, American Nangama, Tea Yata Munetu, Senator Pubian Pionlem Hure Lopibo, Nangan Tahua, Grin Tapa Georgia, Sanapia Townsong Mure Pipua Keraba, Jedabrinima, Midasune, Mesure, Tidan Awewe, Kanago, Luque, Loshamu, Usandu de Upede, Crean dea Horsia, El Shapdanga, Usibi, North Central, Tecado Windema, Jemba Giraba, Aduga, Kanama, Flight Goran Yisertare, Bondu Bajigane do, Bandrinet Dazasentare, Tue, Shui Kango, Driabare, Akanama, New York Shinijo, Ledisha Jamesne, Aludo, Amyodami, Ama, Betty Clactole, Mengon Piojama, Pipare, Aduwashu Kanaguro, Seninima, Floyer Zadi Pite, Miao Carolina Ma, Jemba Ma Pitalu, Danila Nimaro, Tu Jibian Kere, Houston Ma, Kanaji Tuku, Jemba Bu Shibare, Washington DC Maro, Atelodo Democratic Party Wundriga, Jedabrini Sovima, Ludogma Sue Gabi, Floy Go Jega, Dune Chotare, Shimane Liza Chosekanja, Nain Tabi, Kumbu Gejabare, Floy Tison Hugani, Minneapolis Mu Sanapia Muha, American Ningan Tahuangu Ban Pian and Twagiraba, Bodhunigaro, Floygo Pansi Kere, Now Yeta Unguba, a Pian Sweater Tingere, Sanapia Durega, Chuzo Gajadalu, Muji Domiamma, Pianbi, Ninian Chenjan Pila Giraba. Pretend when you do Boris Johnson, Kamakatalo, Jempare, Gavalon Saya Kawesi Nilaga, Global Vaccine Summit Go, Chetabrinema, Computer Online at Jempagebi, Nanganbao Nazejo Gateo Kejabare. Luda Alon Kawase Lenan Misebo Jure, Gavi Kor Kawase Saya, Poklikane, Pidu Letter Sangate, Mahame Puego, Kula Damagaga, Bambo Taukamu Petabi, Ti Puetre, Jambongwe, Mientembo, Dinila Gango, Jembaraba, Dinila Gangane, COVID-19 Jogane, the Chal Jogare, Dre, Kawase Tone Aune, Dissere go to Gabalo, Tandu Nimia, Pianwe Pinemo, Jambongwe Dola, Quinne Billion Guejo, Yan, Melo, Pion and Taja Valley. Gavi Dre, Britain Nanganga, Dola, Nip Billion Jogo, Lamangani Dagala, Dren Chapi Dobu, Winijo Johnsonga, appoint Mingo Magri Begabari, Dini Lagango Kula Damaga, Dream Mujo, Antonio Kudraskale, Video Drenzaga Pipo Gabi, COVID-19 to Tote Pesigo Musu, Lurain, Penia Maven in Lelamia, Losambo, Downso Lipare. American Nanga Macrona Kurskayo Gaja, Baitare, Seaway Lungandri, the Pibi Pianpi Point Beni Raja. A low lemme, Kanzago, shout Tadua, big at the Temper Tema, Nene Joja Lalelo, a little more when you turn like a Chesabrini, my pure body, Tavimele Siway Lungandriha, a cantan at Pianpi Pony at a dread, a low lemme, Kanzago, shout Taduga, Nautan, Natani Bashini Raba, Taja, a goose, American Alutoma, they are Chaucer Lee than Shire Tega, Labon de Bonjo Pite, a little mabo, Lisa Natan Quella, a low lemme, Kanzago, shout Taga Jabari. American alone lemon, no, a silly that the Macone Yagano Shirello, April Lama, day one topian tadalo, Mila dreddo, Taujani, Matopian, Bibu Shibale, Seaway Pinash and the Chugar of Milama, Nase Yaga, no lauti pilla, Nainelu, Kaman Javale. Iraman, Nenin Niba, a pansy canyon, American Yerata Hau, Michael Whitego, Iran Suaga, Jetabrini, my Bambi, Lope, like Babi, Duha, Switzerland Sua, Liene. Iran Gani Zurich Nugo Trakwa Gabi, Erima Iran Saya American Two Tandama, Brian Hookneo, Saya Weneba Drisong Bima, American Nangango Piama Pipari, Du Migengaro Tapidu American Lete Piao Labi, Indian La Nando Melo, Wamia Wanda, Genia Lightalo, Akulo Piano Lao, Iran Rigo Tonga Pigere, American Nangan Jani Tanane, Kula Tamaga Saya American Tamaha, Bill Richard Sandogo, Jesu Tenjang Piobari, Tamara Donald Trump Gale, Iran Ma Chowya Shisset Donyaja Pankang Yere, Jeta Tahao, Michael White Ha, အီရန်ကနေထွက်ခွာဖို့ဆွစ်ဇာလန်လေယာဉ်ပေါ်ရောက်နေပြီဖြစ်ပြီးမကြာခင်အိမ်ပြန်လာနိုင်တော့မှာဖြစ်လို့ဝမ်းမြောက်ကြောင်းနဲ့ဆွစ်ဇာလန်နိုင်ငံကိုကျေးဇူးတင်ကြောင်းသူ့ Twitter မှာရေးပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.13 ညလိုင်းဒိုမီတာ40 kHz 9.13 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ရှင
်ကျွန်တော်ရမထုံးပါသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ဒီနေ့နောက်ပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပနိုင်ရေးအတွက်ကြိုတင်ပြင်ဆင်မှုတွေစတင်ဆောင်ရွက်တော်မယ်လို့မြန်မာနိုင်ငံပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပြောပါတယ်။ဖွဲ့စည်းပုံပါပြဋ္ဌာန်းချက်အရတတိယကြိမ်လွှတ်တော်တက်တန်းအတွက်ပါတီစံအထွေထွေရွေးကောက်ပွဲကို2020ပြည့်နှစ်နောက်ပိုင်းမှာကျင်းပရမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးလာသိန်းကဇွန်လ2ရက်နေ့ကကျင်းပတဲ့ကော်မရှင်ရဲ့လုပ်ငန်းညှိနှိုင်းအစည်းအဝေးမှာပြောပါတယ်။ရွေးကောက်ပွဲလုံမဲ့ရဲ့အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မူတည်ပြီးသတ်မှတ်သွားမယ်လို့ပြောပါတယ်။2015ခုနှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲကတော့ရွေးကောက်ပွဲကျင်းပရဲ့ကို၄လကြိုတင်ကြေညာခဲ့ပါတယ်။2010ရွေးကောက်ပွဲကတော့ရွေးကောက်ပွဲမလုပ်ခင်3လနေပါကြိုတင်ကြေညာခဲ့တာပါ2015ခုနှစ်ရွေးကောက်ပွဲမှာလက်ရှိနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အပြတ်အသတ်အနိုင်ရရှိခဲ့ပြီးမြန်မာနိုင်ငံမှာဆယ်စုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့စစ်အစိုးရအုပ်ချုပ်ရေးလောကအဆုံးတတ်နိုင်ရေးနဲ့ပြည်တွင်းညီညွတ်ရေးရရှိရေးမျှော်လင့်ချက်တွေပေါ်ထွက်ခဲ့ပါတယ်ဒါပေမဲ့ NLD တက်တန်းတစ်လျှောက်ရခိုင်ပြည်နယ်အတွင်းပဋိပက္ခတွေနဲ့လူ့ခွင့်ရေးချိုးဖောက်မှုဆက်ဆွဲချက်တွေအောက်မှာမျှော်လင့်ချက်တွေတည်မြုပ်နေခဲ့သလိုတနိုင်ငံလုံးအဖြစ်ခက်ရဆဲရင်းနဲ့ပြည်တွင်းညီညွတ်ရေးလည်းအလန့်ကွာဝေးနေစေဖြစ်ပါတယ်ခင်ဗျာCOVID-19 ကာယောဂါကာလအတွင်းဒါဇင်နဲ့ခြေရှိတဲ့အာရှနိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်အပေါ်ဖြစ်တဲ့ချုပ်ချယ်မှုတွေစိုးရိမ်စပွဲလှုပ်ဆောင်နေကြောင်းကုလသမဂ္ဂလူ့ခွင့်ရေးဆရာမဟာမင်းကြီးမီရှယ်ဘာရှလေးကပြောပါတယ်။ဇော်လ3ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့ကြေညာချက်မှာ COVID-19 သတင်းတူသတင်းမှားတွေကိုပြန့်နှံ့နေတာကိုထိန်းချုပ်ရမှာပြည်မှုနဲ့ပြည်တယ်မျက်မျက်တတာလှုပ်ဆောင်မှုကိုလည်းမဟာမင်းကြီးမီရှယ်ဘာရှလေးကအနာပိုင်းဆွေရတွေကိုတိုက်တွန်းလိုက်ပါတယ်။ဂျာမန်ရေးဝန်ထမ်းတွေ၊သတင်းသမားတွေ၊လူခွင့်ရေးကာကွယ်သူတက်ကြွလှုပ်ရှားသူတွေနဲ့ပြည်သူလူထုကလူထုအကျိုးအတွက်ဖော်ထုတ်ပြောကြားတဲ့သဘောထားအမြင်တွေကိုခွင့်ပြုရမှာဖြစ်ကြောင်းဂျာမန်ရေးကိစ္စကိုင်တွယ်ပုံ၊လူအစည်းအဝေးအကြက်တဲတွေနဲ့ကစဲကြီးပစ္စည်းဖျက်ဝေတာလိုကိစ္စမျိုးတွေမှာလူတွေရဲ့သဘောထားအမြင်တွေကိုဖော်ထုတ်ခွင့်ပြုဖို့လိုကြောင်းဘာရှလဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကနေစလို့မြန်မာ၊ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံတို့အစုံနိုင်ငံအများအပြားကအဖမ်းဆီးတဲ့တွေကိုလည်းကုလသမဂ္ဂမဟာမင်းကြီးရဲ့ညင်ညာချက်မှာအသေးစိတ်ဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ခရင်ပြည်နယ်ကဖမ်းပြည်တယ်တရားရုံးကတဲပြောတဲ့ဌာနကအက်ဒီတာချုပ်ကိုဗိုင်းရပ်စ်ကြောင့်လူတူသေဆုံးခဲ့တယ်ဆိုတဲ့သတင်းမှကိုရေးတာကြောင့်ဆိုပြီးထောင်တန်းတစ်နှစ်ချမှတ်ခဲ့တယ်လို့လည်းမဟာမင်းကြီးဘာရှလဲကပြောပါတယ်။သူကိုဖမ်းဆီးတရားစွဲထောက်ချရမှာအလေအမြန်ရှိလို့တဲ့အပေါ်မှာမြန်မာနိုင်ငံအတွင်းဝေဖန်ပြောကြားမှုတွေရှိနေသလိုမဟာမင်းကြီးဘာရှလဲကလည်းသူ့ရဲ့ညင်ညာချက်မှာထောက်ပြထားပါတယ်ခင်ဗျာတရုတ်နိုင်ငံတော်တချင်းကိုလောင်မြောင်တည်ရောပြီးမလေးပစားလုပ်တဲ့သူတွေကိုပြစ်ဒဏ်ချမှတ်သွားမယ်အငင်းပွားပွေရဥပဒေကြမ်းကိုကန့်ကွက်မှုတွေရှိနေတဲ့ကြားကပဲစတာဘရီနီကဟောင်ကောင်လွှတ်တော်မှာအတည်ပြုလိုက်ပါတယ်ဒီဥပဒေကိုအတည်ပြုလိုက်တဲ့နေ့ဟာမိလ၄ရက်နေ့မှာကြာရောက်တဲ့တီယန်နမ်မန်ရင်ပြင်ဆန္ဒပြပွဲ32နှစ်မြောက်နှစ်ပတ်လည်နေ့နဲ့လည်းတိုက်ဆိုင်နေပါတယ်ဒီဥပဒေကြမ်းနဲ့ပတ်သက်လို့ဟောင်ကောင်လွှတ်တော်မှာနောက်ဆုံးအခြေတင်ဆွေးနွေးမှုကိုမနေ့ကစတင်ပြီးညနေ9နာရီမတိုင်ခင်မှာအတည်ပြုခဲ့တာပါတရုတ်ပြည်မှာကြီးကိုလိုလားတဲ့အမအများစုကအလေအမြန်ပဲထောက်ခံမယ်၄၁မဲကန့်ကွက်မဲတမဲနဲ့အတည်ပြုပေးလိုက်တာဖြစ်ပါတယ်ဥပဒေကြမ်းကိုဆွေးနွေးနေချိန်မှာဒီမိုကရေစီရေးထောက်ခံတဲ့လွှတ်တော်အမတ်တစ်ယောက်ကိုအော်ဟစ်ဆန္ဒပြလို့ဆိုပြီးလွှတ်တော်ခံမရတဲ့ကနေအပြင်ကိုဆွဲခေါ်သွားခဲ့ပါတယ်ဒီဥပဒေကြမ်းကိုပြဋ္ဌာန်းခွင့်မရအောင်မဖြစ်ဖြစ်တဲ့နည်းနဲ့လှုပ်ဆောင်သွားမယ်လို့လည်းအဲ့ဒီအမတ်တစ်ယောက်ကပြောထားတာပါသူတို့ကိုဖမ်းဆီးမိတ်ထုတ်ပြန်မှာမဟုတ်ဘူးလို့တော့ဖြစ်စဉ်ကိုလည်းရောက်စစ်ဆေးတဲ့ရဲတပ်ဖွဲ့ကပြောပါတယ်ဂျာတာဘရီနီကအတည်ပြုလိုက်တဲ့ဒီဥပဒေကြမ်းအရတရုတ်နိုင်ငံတော်တချင်းကိုလှောင်ပြောင်တည်ရောတာဒါမှမဟုတ်တခြားနည်းတစ်မျိုးမျိုးနဲ့မလေးမစားလုပ်တဲ့သူတွေအနေနဲ့ငွေဒဏ်အဖြစ် American Dollar 6,500 အထိပေးဆောင်ရမှာဖြစ်ပြီးထောင်ဒဏ်3နှစ်အထိကြာခံရမှာဖြစ်ပါတယ်ဘောလုံးပွဲတွေမှာတရုတ်နိုင်ငံတော်တချင်းကိုဖွင့်တဲ့အချိန်မှာပြည်သက်တွေကပုံမှန်လှောင်ပြောင်တည်ရောတာတွေကိုတုံ့ပြန်တဲ့အနေနဲ့ဒီဥပဒေကြမ်းကိုမနစ်ကတင်သွင်းခဲ့တာဖြစ်ပါတယ်ခင်ဗျာနိုင်ငံခြားလေကြောင်းလိုင်းတွေကလေပင်တရုတ်နိုင်ငံရဲ့ဝင်ရောက်ခွင့်ပိတ်ပင်ထားတာကိုဖြစ်လျှော့ပြီးတော့မယ်လို့တရုတ်နိုင်ငံကကြေညာရေးကကြေညာလိုက်ပါတယ်။တရုတ်လေကြောင်းလိုင်းတွေအမေရိကန်နိုင်ငံတွေဝင်ရောက်ခွင့်ပိတ်ပင်မယ်လို့ဗိုလ်ဒုနီကအမေရိကန်တို့ကကြေညာလိုက်ပြီးတဲ့နောက်ပိုင်းမှာတရုတ်ဘက်ကအခုလိုဖြစ်လျှော့ပြီးလိုက်တာလည်းဖြစ်ပါတယ်။နိုင်ငံကလေကြောင်းလိုင်းလေယာဉ်တွေပြန်တန်းခွင့်ကိုအဲ့ဒီလေကြောင်းလိုင်းတွေရဲ့မက်လာ12ရက်နောက်ပိုင်းပြန်တန်းမှုခီးစဉ်ပေါ်မူတည်ပြီးကန့်သတ်သွားမယ်လို့တရုတ်လေကြောင်းလိုင်းကကနဦးစပြီးကြေညာခဲ့ပြီးတဲ့နောက်အခုလိုအခြေတည်ဖြစ်လာခဲ့တာပါ။ ကိုဗစ် -19 ကာယရောဂါစဖြစ်တဲ့အချိန်ဆောပိုင်းဖေဖော်ဝါရီလကတည်းကအမေရိကန်လေကြောင်းနဲ့တော်တော်များများကတရုတ်နိုင်ငံခီးစင်တွေကိုရန်နာထားခဲ့တာပါ။ဒါကြောင့်တရုတ်နိုင်ငံရဲ့ကနေဦးဂျင်ညာကျဲအရအမေရိကန်လေကြောင်းလိုင်းတွေတရုတ်ခီးစင်ကိုရပ်ဆိုင်းရမယ်သဘောတက်ရောက်ခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့တရုတ်လေကြောင်းလိုင်းခီးတဲ့ဒီလေယာဉ်တွေကိုအမေရိကန်ပြည်ထောင်စုတဲ့ဝင်ရောက်ခွင့်ကိုဇွန်လ16ရက်နေ့ကစပြီးပိတ်မယ်လို့အမေရိကန်ဆွေရကဗိုလ်တော်ကကြေညာခဲ့ပြီးဖိအားပေးခဲ့ပါတယ်။တရုတ်နိုင်ငံရဲ့နောက်ဆုံးကြေညာချက်အရတရုတ်နိုင်ငံကိုခီးစင်တွေပြန်စားခွင့်ရမယ်။နိုင်ငံခြားလေကြောင်းလိုင်းတွေအနေနဲ့အစပိုင်းတစ်ပတ်တည်းကပြန်သန်းခွင့်ရမှာဖြစ်ပြီးသုံးပတ်ဆက်တိုင်အဲ့ဒီလေကြောင်းလိုင်းတွေရဲ့ခီးတဲ့တွေမှာကိုရိုနာဗိုင်းရပ်စ်ပိုးမတွေ့ဘူးဆိုရင်တော့တစ်ပတ်နှစ်ကြိမ်ပြည့်စွက်နိုင်မှာဖြစ်ပါတယ်ခင်ဗျာ။တော့ကြနေပြန်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရပါမယ်ခင်ဗျာ
။မင်္ဂလာပါ။အမေရိကန်ပြည်ထောင်စုမင်နီဆိုတာပြည်နယ်မင်နီယားပလစ်မြို့မှာလူမဲမျိုးသားဂျော့ချ်ဖလိုက်တေဆုံးမှုအတွက်အမေရိကန်နိုင်ငံတဝန်ဆန္ဒပြပွဲတွေဖြစ်ပွားနေပါတယ်။ဒီဆန္ဒပြပွဲအခြေအနေနဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေဘလို့ရှိသလဲဆိုတာကိုမျက်ခြေမပြတ်စောင့်ကြည့်နေတဲ့ VOA Editor ဦးကျော်စံတာကိုကျွန်တော်ငိမ့်ချန်ကဆက်သွယ်မေးမြန်းထားပါတယ်။ဟုတ်ကဲ့ဦးကျော်စံတာခင်ဗျာဒီနေ့အမေရိကန်နိုင်ငံတဝမ်းမှာဒီဆန္ဒပြပွဲလူလူလှုပ်ရှားမှုအခြေအနေတွေဘယ်လိုရှိပါသလဲခင်ဗျာ
ကိုရင်းညာဒီနေ့အခြေအနေကတော့လူလူလှုပ်ရှားမှုရောစိတ်မတွေ့ရဘူးအေးအေးဆေးဆေးညင်ညင်ညာဆီလိုပဲပြောရပါလိမ့်မယ်ဘာကြောင့်လဲဆိုတော့ဒီနေ့တည်ဆုံသွားတဲ့ George Floyd ကိုအောက်မေ့ဘွယ်အခမ်းအနားတွေကျင်းပနေပါတယ် Minneapolis မှာလည်းကျင်းပနေတယ် Minnesota မှာလည်းကျင်းပနေတယ်နောက်ပြီးတော့ New York မှာလည်းကျင်းပနေတယ်ဆိုတော့အောက်မေ့ဘွယ်အခမ်းအနားဟာဘာသာရေးဆန်တဲ့ဒါတတိယအမှုဝယ်ခန္ဓာဖြစ်တဲ့လူတွေကတည်ငြိမ်အေဂျင့်ဘူးကိုပို့ပြီးတော့တွေးရပါတယ်ခင်ဗျာဆန္ဒပြပွဲတွေကတော့သိပြီးတော့စူးစူးဘူးလည်းမရှိဘူးသိပြင်းပြင်းထန်ထန်ဖြစ်နေဆိုတာလည်းပဲရုံမြင်ကြရတယ်သိမပြသကြပါဘူးညသာပြန်လာခန္ဓာရောက်မှပြတ်နေကြပါတယ်ညနေပိုင်းမှာတော့နောက်ပိုင်းမှာတော့ဘာဖြစ်လာမလဲဆိုတာမပြောနိုင်ဘူးခင်ဗျာ
ဟုတ်ကဲ့ပါအင်ငယ်အခု George Floyd တေဆုံးတဲ့အမှုမှာဒီကူညီခဲ့တဲ့ရဲ၃ယောက်ကိုပေါ့နော်တယောက်ကိုဒေါ်လာ8သိန်းခွဲနဲ့အာမခံပေးဖို့တတ်မှတ်လိုက်တဲ့သတင်းတွေကိုကျွန်တော်တို့ဒီနေ့ဖတ်ရပါတယ်။အဲ့ဒီအပေါ်မှာရောဒီဆန္ဒပြပွဲတွေနဲ့ဆန္ဒပြသူတွေကဘလို့တုံ့ပြန်နိုင်ပါသလဲအင်ကြီး
။တယောက်ကြီးကတော့သူတို့အာမခံကြီးတတ်မှတ်လိုက်ကြပါတော့တယောက်ကို8သိန်းခွဲနဲ့ဒေါ်လာ8သိန်းခွဲနဲ့အဲ့ဒီဟာကိုတယောက်ကသူတို့အတွက်ကျွန်တော်ပေးပါမယ်ဒီအာမခံကြီးဆိုပြီးတော့ဒါအာမခံနဲ့ရွေးထုတ်တဲ့လူတွေရှိရင်တော့သူတို့လွတ်နေမှာပေါ့လေ။ဒါပေမဲ့နောက်ထပ်ရုံးကြီးကတော့ကျွန်တော်29ရက်နေ့မှာထပ်ပြီးချိန်ထားပါတယ်။တရားသူကြီးတွေကတော့အမကံပေးတဲ့နေရာမှာအဓိကနှစ်ချက်ပေါ်စဉ်းစားရတယ်လို့ယူဆရပါတယ်။ပထမတစ်ချက်ကတော့ဒီအမကံဟာဒီလူတွေဟာဒီတန်တရားရှိသူတွေဟာသူတို့ကိုဆန့်ကျင်ထွက်ဆိုမဲ့သက်သေတွေကိုဖျက်ဆီးနိုင်သလားအပြင်မှာရောက်နေရင်။နောက်တစ်ခါဒီလူတွေထွက်ပြေးနိုင်သလားအဲ့ဒီနှစ်ခုလုံးမလုပ်ဘူးဆိုရင်တော့သူတို့ကိုသိအရေးကြီးတဲ့ကိစ္စမျိုးမဟုတ်ရင်တော့သူတို့ကိုအမခံပေးဖို့ဆုံးဖြတ်မယ်လို့ထင်ပါတယ်။ဆိုတော့အခုကိစ္စမှာတော့သူတို့ကိုတကယ်လူကတရားရုံးကအမခံပေးပြီးတော့ရွေးချယ်ပြီးဆိုရင်တော့ဆန္ဒပြတဲ့လူတွေရဲ့တုံ့ပြန်မှုကိုကျွန်တော်တို့တမျိုးတမျိုးမြင်လာရနိုင်ပါတယ်။ဘာကြောင့်လဲဆိုတော့သူတို့ကိုမဖမ်းလို့လဲစောစောကဆင်ပြေးရမလား။သူတို့ကိုဘာကြောင့်အေးမယူလာလဲဆိုပြီးတော့ဆန္ဒပြတဲ့လူတောင်းဆိုတဲ့အထက်မှာအဲ့ဒါတစ်ခုလည်းပါတယ်ဆိုတော့ဒါလည်းပဲဘယ်လိုဖြစ်လာမလဲဒီလူတွေအမခံနဲ့တကယ်အပြင်ကိုရောက်သွားရင်ဘယ်လိုဖြစ်မလဲဆိုတာကတော့စောင့်ကြည့်ရမယ့်ကိစ္စတစ်ခုပါပဲခင်ဗျာ။အတိအကျမပြောနိုင်ကြတော့ဘူး။
ဟုတ်ကဲ့အဲ့ဒီတော့အငယ်ဒီမနေ့ကပေါ့နော်ဒရက်ချော်ဗင်အဓိကတာဝန်ရှိတဲ့တရားခံကိုလူသတ်မှုထတ်တိုးပြီးတော့ဆွဲချက်ထတ်တိုးပြီးတော့ဆွဲထားတာကိုတွေ့ရပါတယ်အဲ့ဒီတော့ပြီးတော့နောက်ထပ်ဒီရဲ၃ယောက်ကိုလည်းအခုလိုဆွဲဆိုခဲ့တဲ့အပေါ်မှာဥပဒေအကြောင်းအရာဘယ်လိုတွေဆက်ဖြစ်နိုင်တယ်လဲခင်ဗျာ
ပထမဆုံးကတော့ဒီ၃ယောက်ကိုမဆွဲဘူးနောက်ခုလူကိုလည်းပဲတတိယအဆင့်လူသတ်မှုနဲ့သာဆွဲထားတာဆွဲဆိုထားတာပေါ့လေအခုခါမှာအဆင့်မြင့်ပြီးတော့ဒုတိယအဆင့်တက်လိုက်တယ်ဆိုတော့ဆွဲဆိုတဲ့အဆင့်ကမြင့်လာလေလေသက်သေပြဖို့တောင်းဟာကြီးလာလေလေဖြစ်ပါတယ်သက်သေပြဖို့တောင်းဟာအဲ့ဒီအခုမနီဆိုတာပြည်နယ်ရှင်းနေချုပ်ကသူကတရိုးလိုလုပ်ပြီးတော့ဒီလိုဆိုဗမာလူကဆွဲချပေါ့လေအဲ့ဒီလိုလုပ်ပြီးတော့သူကဆွဲဆိုမှာဖြစ်တယ်ဆိုတော့ဒီလူအတွက်ဒီလူဟာသူတို့တင်ထားတဲ့လူသမှုအဆင့်နှစ်ကိုကျွလွန်တဲ့ဆရာကိုသက်သေပြပါလိမ့်မယ်။ဆရာဒီညမှာသက်သေပြတော့ခါဘာတွေလိုလာလဲဆိုတော့ဒီလူတွေဟာဒီ George Floyd ကိုဖေးအောင်လုပ်တဲ့အခါမှာဖေးစီလိုတဲ့ passion ပေါ့လေ။ဖေးစီလိုတဲ့သဘောထားရှိတယ်ဆိုတော့ဟာကိုသက်သေပြမယ်။လူရဲ့စိတ်ကြောက်ကိုသက်သေပြမှာဖြစ်ပါတယ်။အဲ့ဒါတော်တော်ခက်ခဲတဲ့ကိစ္စပါ။ဒါအထက်တစ်ဆင့်တက်ပြီးတော့သူတို့ဒီဆန္ဒပြနေတဲ့လူတွေတဲ့ကရော ဂျော့ချ်ဖလော့ရဲ့မိသားစုတွေတော့ပထမအဆင်းနဲ့တောင်ဆွဲစီကျင်ကြတယ်ပထမအဆင်းနဲ့သာတကယ်လို့ဆွဲလိုက်ရင်ပိုပြီးသက်သေပြားခင်မယ်တင်းကူးကြံစီမှုရှိခဲ့သလားဟာဒါအ
ဲ့တော့ဘလို့ဆုံးဖြတ်ဖို့အလားအလာရှိပါတယ်လေခင်ဗျာ
မင်းနီဆိုတာပြည်နယ်မှာပထမအဆင်းဖြစ်ရင်တောင်မှပဲသေတမ်းမရှိပါဘူးမင်းနီဆိုတာဟာသေတမ်းမပြည့်တဲ့ပြည်နယ်ဖြစ်ပါတယ်အဲအမေရိကန်ပြည်ထောင်စုမှာပြည်နယ်ဥပဒေကိုပြည်နယ်ကပြည်နယ်လွှတ်တော်တွေကသူတို့သဘောရလောက်ခံနိုင်တယ်ဆိုတော့သူတို့အဲ့မှာပြည်နယ်မှာစေတမ်းမရှိပါဘူးတသက်တကြွန့်ပဲအမှုဆုံးဖြစ်ပါတယ်အခုလူသားမှုအစင်းနဲ့ second degree မာရာနဲ့သူတို့ဟာတင်းမှုထင်ရှားစီရင်ခြင်းခံရရင်တရားစီရင်ထောင်နာနှစ်40အထိသူတို့ပြည်ထောင်ချမှတ်နိုင်ပါတယ်ဆိုတော့အဲ့ဒီမှာလည်းပဲဒီတိုင်းဒီပြည်နယ်ကဂျူရီနဲ့ဆုံးဖြတ်ရမှာဟုတ်အမေရိကန်တရားရေးစနစ်မှာကဆိုတော့ဂျူရီကိုရွေးတဲ့အခါဘလောက်ပါမလဲလူဖြူလူမဲ့ပဲအထူးအဆင်းနိုင်တယ်လဲဆိုတာလည်း issue တစ်ခုလည်းဖြစ်ပါတယ်နောက်တစ်ခါဒီမှုကလူလူစိတ်ဝင်စားမှုရှိတဲ့အမှုဖြစ်တယ်ဆိုတော့အများပြည်သူရဲ့ဖိအားကောဘလောက်ထိကြဲခတ်နိုင်မလဲဆိုတာအင်နာစိတ်ဝင်စားတဲ့ဝယ်လို့ပြောရမှာပေါ့ဒီဟာအင်နာစိတ်ဝင်စားတဲ့ကောင်တဲ့အမှုထူတော့ဖြစ်ပါတယ်အဲ့ဒါကိုစောင့်ကြည့်ရမှာ
ဟုတ်ကဲ့အငယ်အဲ့ဒါဆိုရင်ကျေးဇူးတင်ပါတယ်ဆက်ပြီးစောင့်ကြည့်ပေးပါအောင
်ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ညပါတယ်
အမေရိကန်ပြည်ထောင်စုကပြည်နယ်တွေမှာစီးပွားရေးတွေပြန်ဖွင့်လာနေတာနဲ့မြောက်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေလည်းပိုဖြစ်လာနေချိန်မှာပဲနိုင်ငံတော်မှာဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတာကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပြန့်နှံ့လာမှာကိုစိုးရိမ်မှုတွေပိုများလာနေပါတယ်အယ်လ်နိုင်းပြည်နယ်မှာလည်းဆန္ဒပြပွဲတွေနဲ့လူလူမငြိမ်သက်မှုတွေကြောင့်တချို့နေရာတွေမှာကိုရိုနာဗိုင်းရပ်စ်ဆေးတဲ့နေရာတွေကိုပိတ်ပစ်ရတာတွေရှိနေပြီးတော့ဗိုင်းရပ်စ်ကူးစက်မှုတွေဘလောက်ဖြစ်နေတယ်ဆိုတာကိုစောင့်ကြည့်ဖို့အဟန့်အတားတွေဖြစ်နေတယ်လို့ဆေးဘက်ဆိုင်ရာကျွမ်းကျင်သူတွေကပြောလိုက်တဲ့အကြောင်းကိန်းဖာရာဘိုသတင်းပေးပို့ထားတာကိုပြောပြပေးခြင်းပါတယ်ကျွန်တော်ရန်နိုင်ပါအမေရိကန်နိုင်ငံတော်မှာဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေတာကြောင့်ဆန္ဒပြတဲ့သူတွေဟာအမေရိကန်မှာအလွန်အန္တရာယ်ကြီးမားတဲ့ကာယောဂါဆိုးကြီးကိုရင်ဆိုင်နေရတယ်ဆိုတာကိုမေးကုန်ကြပြီလားလို့တွေးနေမိတယ်ဆိုပြီးရှီကာဂိုမြို့အနောက်မြောက်တက္ကသိုလ်ကမ္ဘာလုံးဆိုင်ရာကျန်းမာရေးဌာနညွှန်ကြားရေးဘူးဒေါက်တာရောဘတ်မာဖီကပြောလိုက်ပါတယ
် COVID doesn't care about politics.It just likes to jump from person to person.
COVID-19 ကယောဂါကနိုင်ငံကြီးတွေပါတယ်။ဘာမှမသိပါဘူး။တယောက်ကနေနောက်တစ်ယောက်ကိုကူးတော့မှဖြစ်တဲ့အတွက်အန္တရာယ်ရှိပါတယ်
။ Chicago မြို့တော်ဝန် Lori Lightfoot ကလည်းဆန္ဒပြပွဲတွေကြောင့် virus ကူးစက်မှုတွေပိုများလာမှာကိုသူ့အနေနဲ့စိုးရိမ်မိတယ်လို့နေ့စဉ်သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်။
That risk is real. It is present and it will be with us.
ဒါကအန္တရာယ်တကယ်ရှိပြီးအခုလက်ရှိကိုဖြစ်နေတာပါ။ပြီးတော့မြင်နိုင်တဲ့အချိန်အတိုင်းတာတစ်ခုအထိရှိနေမှာပါ။ဒါကြောင့်ရှင်တို့အနေနဲ့ကိုယ့်အတွက်တောင်မကပဲကိုနဲ့နှိစက်တဲ့ကိုမိသားစုကိုပတ်ဝန်းကျင်အတွက်လည်းကြိုတင်ကာကွယ်မှုတွေလုပ်ဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ရှင်တို့တွေဟာခုအခါမှာ COVID-19 ရောဂါကူးစက်မှုအန္တရာယ်ပိုများနေတာကြောင့်ပါ
။ဒေါက်တာရောဘတ်မာဖီကလည်းဆန္ဒပြပွဲတွေကြောင့်ဗိုင်းရပ်စ်ကူးစက်မှုတွေပိုများလာစေမှာဖြစ်တယ်လို့ပြောပါတယ
် This is just setting us backwards. So instead of being able to control the virus.
ဒါရှိဆန္ဒပြပွဲတွေကအခြေအနေကိုနောက်ပြန်ဆက်သွားစေတာ။ဗိုင်းရပ်စ်ကိုထိန်းချုပ်နိုင်ဖို့အတွက်အခုကမြင်နေတာကအခုဆိုကူးစက်မှုကဘုံကြီးပိုများသွားတယ်လို့အတန်ငယ်တိုးလာတာလို့ဖြစ်တယ်။ဒါနဲ့လူဝေးကြီးနောက်ကျန်ဆုံးသွားတာမှန်ပ
ါဆန္ဒပြပွဲတွေအတွက်ကျမ်းပတ်ဖြတ်စည်းတိုက်ခိုက်မှုတွေတိုးလာတဲ့အန္တရာယ်ကြောင့် Illinois ပြည်နယ်လူလူကျန်းမာရေးဌာနအနေနဲ့လဲ COVID-19 ဆစ်တဲ့နေရာတွေကိုယာယီပိတ်ပစ်ရတာတွေရှိလာနေပြီးတော့ virus စစ်ဆေးမှုတွေဓာတ်ခွဲစမ်းသပ်မှုတွေနဲ့ပြန့်နှံ့မှုဘလောက်ရှိမရှိစစ်ဆေးစောင့်ကြည့်တာတွေမှာလဲအဟန့်အတားတွေထောင်လေးကျန့်ကြတာတွေဖြစ်လာနေပါတယ
် because we're not testing as many people
are virus ရှိရှိစစ်ဆေးတာတွေကိုကျွန်တော်တို့အများကြီးမလုပ်နိုင်တာကြောင့်ပြရတဲ့အခြေအတွက်ကတေချာပေါက်ကျသွားပါပ
ါ
လူတွေကလည်းအပြင်ထွက်ရမှာကြောက်မျိုးတဝိုင်မှာလည်းနီးလောင်တာတွေကြောင့်မျိုးရင်းနာကတ်လို့တော့မရပါဘူ
း
ဆိုတော့လူတွေကအရင်ကထက်ကိုအိမ်မှာပိုပြီးနေလာကြပါတယ
်ဆန္ဒပြပွဲတွေရဆဲသွားတဲ့အချိန်မှာတော့ virus ရှိရှိစမ်းသပ်တာတွေဟာအရင်ကထက်မများရင်တောင်အရင်လိုပြန်ဖြစ်လာနိုင်ခြေရှိကြောင်းဒါပေမဲ့လည်းအခုလက်လောဖြစ်နေတဲ့ဆန္ဒပြပွဲတွေကဗိုင်းရပ်စ်ကူးစက်မှုတွေပေါ်အကျိုးသက်ရောက်မှုတွေချက်ချင်းဖြစ်လာမှာမဟုတ်ဘူးလို့ Rush Tech ကသူကစိတ်ပညာနဲ့ကူးစက်ရောဂါဌာနတွဲဘက်ပါမောက်ခဒေါက်တာ Michael Lin ကပြောပါတယ
် If there's any spike it may happen you know sometime about a week or 2 weeks after the gatherings
ဗိုင်းရပ်စ်ကူးစက်မှုတွေလာရင်လည်းနောက်တစ်ပတ်တမမှုနှစ်ပတ်လောက်မှဖြစ်န
ိုင်တယ်
ပုံမှန်အဖြစ်ဗိုင်းရပ်စ်ကူးစက်မှုရောဂါလက္ခဏာပြဖို့ဆေးရုံတက်ကုသရလောက်တဲ့အထိရောဂါပြင်းထန်မှုကအဲ့လောက်ကြာတတ်ပါတယ်
ဒါမဲ့လေဗိုင်းရပ်စ်ကူးစက်မှုတွေကဆန္ဒပြတဲ့သူတွေထဲမှာအကန့်အသတ်နဲ့ပဲဖြစ်နိုင်တယ်လို့လည်းဒေါက်တာလင်းကပြောပါတယ်
because we know that a lot of spread tends to happen in indoor areas.
Whereas ကုသမှုထိထုတ်တဲ့ဘိုင်းကကြည့်မယ်ဆိုရင်တော့ဆန္ဒပြပွဲတွေကအပြင်းမဖြစ်နေတဲ့အတွက်ဒါကခုအတွက်ကောင်းတဲ့အချက်ပါ။ဘာကြောင့်လဲဆိုတော့ကုသမှုအတော်များကလူငယ်တွေမှရှိတဲ့အလုံးပိတ်အခန်းတွေမှာဖြစ်တာများပါတယ်။အပြင်းမှကြတော့လေလဲတိုက်နေတဲ့အတွက်ကုသမှုအတွက်နေပါတယ်။ဒီတော့အရောင်ကြီးမှာပါတဲ့ခရမ်းလုံရောင်ကြီးကလည်းဗိုင်းရပ်စ်ကိုသိစေနိုင်ပါတယ်။ဒါပေမဲ့ကုသမှုအပိုင်းမှာကြတော့ခံမရခဲ့ပါတယ်။
ဆနာပြပွဲတွေအတွင်းမှာနှာခေါင်းစည်းမျက်နှာဖုံးတွေကိုအားလုံးမဟုတ်ပေမဲ့အတော်များများသုံးတာကိုတွေ့ရပါတယ်။ဒါမဲ့လည်းအားလုံးအသုံးပြုမှပိုးမွားတွေမပြန့်နှံ့အောင်ထိန်းချုပ်နိုင်မှာဖြစ်တယ်လို့ဒေါက်တာမာဖီကပြောပါတယ်
။ So it only works if everybody is
နှာခေါင်းစည်းတက်မှအလုပ်ဖြစ်မှာပါ။အားလုံးတိုင်ရင်လည်းတက်မတက်ရင်လည်းမတက်နဲ့
။အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေနှစ်သန်းနီးပါးလောက်ဖြစ်လာနေချိန်မှာပဲတချို့အမေရိကန်တွေကတော့သူတို့ရဲ့ချမ်းမာရေးကိုတော့ဂရုမစိုက်ပဲသူတို့ရဲ့ဆန္ဒပြပိုင်ခွင့်ကိုကျင့်သုံးလာနေကြပါတယ်။တချိန်ထဲမှာပဲလူလူစစ်တမ်းတွေမှာတော့လူများစုကကိုဗစ် -19 ကပ်ရောဂါကိုထိန်းချုပ်ဖို့ကဦးစားပေးကိစ္စရပ်ဖြစ်တယ်လို့ရှုမြင်နေကြပါတယ်ခင်ဗျာ
။မေလ22ရက်နေ့ကစလို့ထိုင်းနိုင်ငံနဲ့ဇက်မဲဆောက်မြောက်တွေကနေနေရက်ပြန်သူလူ1000ပဲဝင်းကျင်ရှိသွားပြီဖြစ်တယ်လို့အဲ့ဒီထဲကလူ3000နီးပါးကိုဖိလစ်ပင်းနဲ့မြောက်လီမျိုးကကိုဗစ် -19 ဓာတ်ခွဲနမူနာယူရလက်စစ်တေးတဲ့အခါမှာအားလုံးရောဂါကိုမပြစ်ဘူးဆိုတဲ့အကြောင်းကိုပြောပြပါမယ်။ဒီမှာအရေးပါပါ။ထိုင်းနိုင်ငံတွင်COVID-19 ရေပေါ်ကာလမှာအလုံးလက်နဲ့ဖြစ်နေတဲ့မြန်မာနိုင်ငံသားတွေကိုမေလ22ရက်နေ့ညကစပြီးနေရက်ပြန်ဝင်ပြေးခဲ့တာပါဒီထဲမှာမြောက်ပြည်နယ်စောက်နယ်ဇက်ကနေအများဆုံးနေရက်ပြန်ခဲ့ကြပါတယ်ဒီထဲကဇွန်လ2ရက်နေ့ကCOVID-19 ကပ်ရနမူနာယူရက်လက်စတေးတိမြတ်အားလုံးရောဂါကိုမတွေ့ဘူးဆိုတဲ့အကြောင်းအင်ဂျင်နီယာမြောက်ပြည်ရဲ့အုပ်ချုပ်ရေးမှူးဦးတည်ဆောင်ကပြောပြပါတယ
်မဟုတ်ပါဘူးကျွန်တော်တို့နေရက်နေ့ဒီဆိုရင်တော့1996ဖြစ်ပါတယ်ဒီအရတော့23ရက်နေရာနေကြော23ရက်5လနေ23ရက်6လပြီပေါ့
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့
3ရက်နေရာကအပြည့်များလေးမှာဟုတ်ကျွန်တော်တို့ဒီဟို negative မှာဟိုဒီနေရာမျိုးကြီးအားလုံး negative
ဒါပေမဲ့ထိုင်းကျန်မြန်မာတွေတဲကတူဟာပဲခူးတိုင်းမှာ covid positive ထွက်တာတူရှိတဲ့အကြောင်းကိုတော့မြန်မာနိုင်ငံစက်ပိုင်းနဲ့အကစားဝင်ကြီးဌာနCOVID-19 ရောဂါစောင့်ကြပ်ကြီးကျူးမှုနဲ့ပတ်သက်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါပေမဲ့အဲ့ဒီလူဟာထိုင်းနယ်ဇက်ကပြန်လာဖြစ်ပေမဲ့သက်ဆိုင်ရာစီနယ်နဲ့တိုင်းကိုတိုက်ရိုက်ကျန်သွားကြပြီးမှစောင့်ကြည့်ရေးစင်တာမှာနေထိုင်ရင်းနဲ့ရောဂါကိုတွေ့ရှိခဲ့တာဖြစ်ကြောင်းကိုလည်းပြောပြပါတယ်
။ဒီရောဂါဒီလိုမှကျွန်တော်တို့ကဖြစ်တာမဟုတ်ဘူး။ဒီပကိုးတိုင်းအောင်ရောက်တယ်။ပကိုးတိုင်းကနေမှဝင်နေတဲ့စီနယ်နဲ့တွေ့ရတယ်။အဲ့ဒါကတန်းသွားတော့မှကျွန်တော်တို့ကတော့ negative ပဲ။ကျွန်တော်ကလည်းတော့ကျောင်းပြတ်တာမဟုတ်ပါဘူးရှိကြတော့သက်သာပြည်နယ်တိုင်းလည်းတိုက်ရိုက်ဖြစ်တာဖြစ်တယ်
။ထိုင်းနိုင်ငံက COVID-19 ကူးစက်ရောဂါတိုက်ဖြတ်ကာကွယ်ရေးစီမံခန့်ခွဲမှုဗဟိုဌာန CCSA ကအရေးပေါ်အခြေအနေကြေညာပြီးရမထွက်ရအမိန့်နဲ့ခရိုင်ချက်တော်ခီးသွားလာမှုတွေတတ်သက်ထားခြင်းမှာဗမာပြည်မြန်မာတန်ရုံနဲ့ထိုင်းစုရုံညီနိုင်ပြီးနေရက်ပြင်ရတဲ့မြန်မာလူသမားတွေကိုမေလ22ရက်နေ့ကနေစတင်ပြီးဘန်ကောက်အဝေးဖြစ်ကားကြီးကလေလုံခြုံရေးစီမံချက်တွေလုပ်ပြီးအထူးကားတွေနဲ့ပြည်ဆွဲပေးခဲ့ပါတယ်။အခုဇော်လာ3ရက်နေ့ကနေစတင်ပြီးနေရပြန်ဖို့စည်ရင်းသေးသွင်းသူလက်မှတ်ဝယ်သူအကြီးအကျယ်တစ်ဖြည်းဖြည်းနှဲပါလာတာကြောင့်မြန်မာတန်ရုံကစီစဉ်တဲ့ကားတွေကိုတစ်ပတ်မှ2ရက်သာပြည်ဆွဲတော့မှာဖြစ်တဲ့အကြောင်းကိုမြန်မာလူသမားတန်ရုံကရှင်းလင်းပေးထုတ်ပြန်ထားပါတယ်။မကြာခင်မှာတော့ခရိုင်တစ်ခုနဲ့တစ်ခုဖြတ်ကျော်ခရီးသွားလာခွင့်ပိတ်ဆို့ကတ်တိုက်ချက်တွေကိုလည်းထိုင်းဆိုရဘက်ကဖြည့်ဆော့ပေးရမယ်ဆိုတဲ့အကြောင်းလေးကိုလည်းထိုင်းသူရတာဝန်ရှိသူတွေကထုတ်ပေါ်ပြောဆိုလာပါရဲ့ကျမမအေးမှာထိုင်းမြန်မာနယ်စပ်ကနေသတင်းပေးပို့နေတာပါ
ရခိုင်ပြည်နယ်မြေပုံမြို့နယ်ကြောက်ဖြူမြို့နယ်ဘက်မှာအုတ်ချုံရည်မှုနဲ့စစ်ထွက်အရသားတွေဖမ်းဆီးခံနေရပြီးချင်းမြင့်နယ်ပလောင်ဝမြို့နယ်မှာလည်းအရသားတွေဖမ်းဆီးခံနေရတဲ့အကြောင်းတင်ဆက်ပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါချင်းမြင့်နယ်ပလောင်ဝမြို့နယ်သရွန်းအိုင်ကျေးရွာမှာနေမိကန်စစ်တပ်ကနေဒီမနေ့မှာအရသားလူငယ်နှစ်ဦးကိုဖမ်းဆီးသွားတယ်လို့သရွန်းအိုင်ဒေသခံအဖမ်းခံရသူမောင်ရွှေဦးရဲ့ဆွေမျိုးသားချင်းတို့ကအတည်ပြုပြောပါတယ်
မော်ရှီဟွာဒီလက်ကူလေးကကလက်ချက်ကိုဒီစီရမလာတယ်အဲ့တော့ပြန်လာတော့မင်းကလက်အပိုင်းလက်တဲ့နေဒီမှာတက်တဲ့ပို့တယ်တက်တဲ့ပို့ပြီးတော့ပို့နိုင်လောက်မှာဘုံဘောက်ခေါ်တယ်ဆိုတော့တက်တဲ့ကုတ်တော့တက်တာပြန်လာပြီတယောက်တည်းမဟုတ်ဘူးဇီတီပြန်ရကတယောက်ပါတယ်ပြန်ရောက်ဇီတီပြန်ဆိုတာကိုထိုင်နဲ့နင်းနင်းပို့ဘုံဘောက်တက်တဲ့ကုတ်တော့ပြေးပြေးတော့လက်တဲ့နေလည်းဘာမှမဆိုဘူးလေအဲ့လိုတော့ပြန်ပို့ပြန်ပြန်လာဘူး
ပလဲဝါမြို့နယ်သလက်ချောင်းနဲ့ဒူချောင်းဝါဘက်ကိုပစ္စည်းတင်ဖို့ရကနဲ့အပြန်ဒီမနေ့မှာဖမ်းဆီးခံရပြီးလုံမြောက်တာမရှိဘူးလို့ဆိုပါတယ်ပလဲဝါမြို့နယ်ဘက်မှာလည်းအေးရခိုင်လက်နက်ကန်ဖွဲ့နဲ့ဆက်ဆက်တဲဆိုပြီးစစ်သားဘက်ကဖမ်းဆီးမှုတွေအစင်လို့ဖြစ်ပွားနေတာပါ ရခိုင်ပြည်နယ်မြေပုံမြို့ပေါ်မှာလည်းဒီမနေ့ကြက်ွဲအုပ်ချုပ်ရေးမှူးသူထပ်မံဖမ်းဆီးခံရပြီးတခြားရက်ကျေးအုပ်ချုပ်ရေးမှူးတွေတိမ်းရှောင်လိုက်ရတဲ့အခြေအနေရှိတယ်လို့မြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကပြောပါတယ်
။သူငယ်နေ့မနေ့ည9နာရီခွဲလောက်မှာမြို့ပေါ်ရက်ွဲရောက်ပိုင်းရက်ွဲအုပ်ချုပ်ရေးမှူးဦးအောင်တန်းကိုလာခေါ်တယ်ဖမ်းတယ်ပေါ့ဗျာ။ဒီနေ့စာရဖတ်ရုံးမှာသူ့ကိုဆစ်ဆင်းနေတယ်လို့သိရတယ်။အမှုဖွင့်မဖွင့်တော့ကျွန်တော်တို့မသိရသေးဘူးခင်ဗျာ။ကျားရိုက်ကအုပ်ချုပ်ရေးမှုတွေတရားအုပ်ချုပ်ရေးမှုတွေကတော့ဒီပေါ်မှာသူတို့လည်းစိုးရင်ကြောင်းကြနေကြတာပေါ့အချို့ရောက်ကအုပ်ချုပ်ရေးမှုတွေရှိရင်ခုမှမရှိရတဲ့အခြေအနေမျိုးကြောင့်နေရှောင်းတင်းပြီးတော့နေကြတာပေါ့
ပြီးခဲ့တဲ့မေလ31ရက်နေ့မှာလည်းမြေပုံမြို့ရွာသိကေရက်ကအုပ်ချုပ်ရေးမှုဥကျော်မြင့်နဲ့မြေပုံမြို့နဲ့ငူစုအုပ်ချုပ်ရေးမှုဦးမောင်စော်တို့ကိုမြန်မာစစ်တပ်ကဖမ်းဆီးသွားပြီးအကြမ်းဖက်မှုဥပဒေပုံမှန်50/52နဲ့အမှုဖွင့်အရေးယူထားပါတယ်ပလောင်ဝမြို့နယ်သရွန်အိုင်ကြီးဝသာနူးနဲ့မြေပုံမြို့ရက်ကွဲအုပ်ချုပ်ရေးမှုကိုမြန်မာစစ်တပ်ဘက်ကဖမ်းဆီးစစ်ဆေးနေတဲ့ဖြစ်စဉ်နဲ့ပတ်သက်လို့တမတော်ပြောရေးစုခွင့်ရှိသူကိုဆက်သွယ်မေးမြန်းရမှာမသိရှိသေးကြောင်းပြောပါရယ်စစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်တွင်းမှာနှစ်ဖက်သက်တွေနဲ့ဆက်နွယ်နေတဲ့ဆိုပြီးအဖမ်းဆီးခံရမှုတွေကလည်းပုံများလာနေပါရယ်ကြောက်ဖြူမြို့နယ်စင်ကြောင်းအစုဂုံးမောင်ကြီးကြီးဝကရည်သားစစ်မှုထမ်းဟာဥမောင်ညူနဲ့သူရဖခင်ဖြစ်သူကလည်းစွန်လဆမ်းမှာအမည်မသိအဖွဲ့ကနေဖမ်းဆီးသွားတယ်လို့ယူဆရပြီးကနေ့တိုင်ပျောက်ဆုံးနေတယ်လို့ကြောက်ဖြူမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးကျော်လွင်ကပြောပါတယ
်သူတို့တွေကနေပြီးတော့ဟိုဒီပင်နယ်ကစားမှာတခါတလေကျကျိုးပါကျိုးကပင်လေးထိကမြို့ပါလာတာအဲ့ဒါစီးဖို့တွားကြတယ်တာပါနှစ်ယောက်ကစကေနဲ့တွားကြတယ်စကေစီးလေးကြံလိုက်တယ်ဆောင်းလာပဲတဲနေကပျောက်သွားတယ်ဗျဘေးခွေဖတ်ယူသွားမှလည်းမသိဘူးသူကတော့ဟိုကဘက်ဒီမဲ့ခင်ရမြားတော့ပြောတာတွေသူရှိတယ်ဒါပေမဲ့ပျောက်သွားတာကတော့အကုန်လုံးအတူပြုလို့ရတယ်ရတကအကြံကြီးနေသူကအနာယူထားတာအနာယူပြီးကိုရမှနေတာသူက
ရခိုင်ပြည်နယ်တွင်အေအေရခိုင်နဲ့နှက်ကန်ဖွဲ့နဲ့ဆက်နေသူတွေနဲ့မြန်မာစစ်တပ်နဲ့ပတ်သက်နေသူတွေမကြာခဏအဖမ်းဆီးခံရတွေရှိနေပါတယ်အခုလိုဖမ်းဆီးတွေကိုမြန်မာစစ်တပ်ဘက်ကပြုသသလိုအေအေရခိုင်နဲ့နှက်ကန်ဖွဲ့ဘက်ကလည်းဒေသခံတွေကိုဖမ်းနာဆီးတွားရှိနေပါတယ်2018နှစ်ကုန်ပိုင်းကနေ2020နှစ်စန်းသည့်ရခိုင်ပြည်နယ်တွင်ဖမ်းဆီးခံရသူ900ကျော်ရှိနေတယ်လို့ရခိုင်တိုင်းဒေသမျိုးနွယ်များစည်းရုံးကနေစည်ရင်ပြုစုထားပါတယ်ဒီလိုဖြစ်စဉ်တွေဟာစစ်ပွဲကနေရင်းခံပြီးဖြစ်ပေါ်လာတဲ့ဆိုးကျိုးတွေလို့လည်းမြေပုံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဖေတန်းကသုံးသပ်ပြောဆိုပါတယ
်ဒါစစ်ပွဲရဲ့အနိဋ္ဌာန်တွေပေါ့နော်စစ်ပွဲတွေဖြစ်လာပြီးချိန်မဆိုင်တဲ့ကြားကပြည်သူတွေကညီစာရင်းဖြစ်တာပေါ့စစ်ပွဲတွေဖြစ်လာပြီးချိန်ဥပဒေစိုးမိုးအားနည်းသွားတယ်ပေါ့ဒီကုင္ရေချုပ်မှုတွေအများကြီးဖြစ်လာတာပေါ့ဒါကြောင့်ကျွန်တော်တို့ကဉာဏ်ကြီးကိုဆွေးနွေးကြပါလို့ကြိုက်တွန်းနေပေမဲ့ဒီနေ့တည်းအဲဒီလမ်းကြောင်းပေါ်မှာမရောက်လာပဲကြက်ထိုက်နေတဲ့လမ်းပေါ်မှာပဲအဲကြောင်းသွားကြတာပေါ့ဗျာ
မြန်မာစစ်တပ်ဘက်ကရောအေအေဖွဲ့ပါဝင်တဲ့မြောက်ပိုင်းညောင်မဟာမိတ်သုံးဖွဲ့ကပါတဖက်သက်ဖြစ်ခတ်ရဆဲကြောင်းအချိန်ချင်းထုတ်ပြန်ပေမဲ့တိုက်ပွဲတော့ဖြစ်ပွားနေစေဖြစ်ပါတယ်ရခိုင်ပြည်နယ်တွင်ရခိုင်လက်နက်ကိုင်အေဖွဲ့တည်ရှိမှုကိုတမတော်ဘက်ကလက်မခံသလိုရခိုင်ပြည်နယ်တွင်ခြေချရေးကိုရည်မှန်းထားတဲ့အေအေဖွဲ့တို့ကြားမတူညီတဲ့အမြင်သဘောထားတွေကြောင့်ငင်းချမ်းရေးအတွက်အလှမ်းဝေးနေအောင်မယ်လို့လဲစစ်ရေးကိစ္စသူတွေကတုံ့တမှုတွေရှိနေပါတယ်ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာဘိုင်းကနေသတင်းပေးပို့ထားပါတယ်
လူတယောက်ရဲ့စွန်ပြက်မိုက်ဟာတခြားတယောက်အတွက်တော့အဖို့ရန်ပစ္စည်းဖြစ်နိုင်ပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးမြို့တော်အတွင်းမှာအမိုက်ကနေရွှေဖြစ်စေမဲ့အရာတွေအများပြားရှိတယ်လို့ဘုခါရှိသဘာဝမျိုးစားထုတ်လုပ်ရေးကကိုအင်တာအောင်ဆိုးကသိပါတယ်။သူကစားတောက်ကုန်စွန်ပြက်ပစ္စည်းတွေကနေသဘာဝမျိုးစားထုံနည်းကိုနိုင်ငံခြားပရာဟိတအဖွဲ့တစ်ဖွဲ့မှနှစ်နှစ်ကြာလေ့လာခဲ့တဲ့သူပါ။ရန်ကုန်စင်ကြေဘုံရက်ွက်တစ်ခုကမြေကွက်လက်တစ်ခုမှာပဲသူကသဘာဝမျိုးစားစပြီးတော့ထုတ်ပါတယ်။တခြားပရာဟိတအဖွဲ့တွေကပလတ်စတစ်မိုက်တွေကိုပြန်သုံးလို့ရအောင်လုပ်နေကြပေမဲ့စားတောက်ကုန်စွန့်ပစ်ပစ္စည်းတွေကိုပြန်သုံးအောင်လုပ်သူကတော့သူကပထမဆုံးဖြစ်လိမ့်မယ်လို့ကိုအောင်စိုးကပြောပါတယ်
။အမိုက်ရီဆိုက်ကယ်လို့ပြောလိုက်ပြီဆိုလို့ရှိရင်လူတွေကပလတ်စတစ်တို့တတုတန်စာတွေဖန်နေမှန်တွေပဲပြေးမြင်ကြတယ်။ခုလိုမျိုးသဘောထွက်စွန့်ပစ်ပစ္စည်း organic waste တွေကိုကြတော့မတိကြတာများတယ်။ဒါပေမဲ့ဒီစွန့်ပစ္စည်းတွေကဒီသဘောထွက်စွန့်ပစ္စည်းတွေကလည်းပလတ်စတစ်နီးပါးသဘောပေါ်ညို့ထိခိုက်စေတာပဲ။Global warming and climate change တို့မှာဒါတွေကအဓိက contribution factor အနေနဲ့ပါဝင်တယ
်။ကိုအောင်စိုးရဲ့ဇနီးမအေးအေးတန်းကိုရိုင်းကလည်းအစပိုင်းမှာအခုလိုစွပစ်မိုက်တွေကိုပြန်သုံးလို့ရအောင်လုပ်တဲ့ကိစ္စကိုသေချာနားမလည်ခဲ့ဘူးလို့ပြောပြပါတယ
်။အမိုက်နဲ့လုံးဝမယ်ဆိုအောက်ရှိလူတန်းစားတွေပညာမတက်တဲ့အနေဆိုအောက်ရှိလူတန်းစားလုပ်တဲ့အလုပ်လိုပဲကိုထင်ခဲ့တယ်။တကယ်ကိုဒီထက်ကိုဝင်ပြီးလုံလိုက်တဲ့အခါမှာတဘာဝပတ်ဝန်းကျင်တွေနဲ့ရောကိုလုံးနေတဲ့လုပ်ဟာတဘာဝတော့ပတ်ဝန်းကျင်တော့ကောင်းလဲဆိုတာကိုကိုလုံးနေတဲ့လုပ်ကိုကိုကွန်ဆူမင့်တယ်အခုကိုရောက်ကြလုံးနေတဲ့အလုပ်ပါလေကိုတဖားတလန်းကနေဝိုင်းဝန်းပြီးကုညီပြီးတော့ပိုးပြီးဖြီးရောက်တာပေါ့
ကိုအောင်စိုးကနိုင်ငံခြားပရာဟိတအဖွဲ့တစ်ခုနဲ့တွဲပြီးတော့အလုပ်လုပ်နေတာပါတလကိုအမေရိကန်ဒေါ်လာ3000လောက်နဲ့လဲပတ်နေပြီးဝင်ငွေကတော့ဒေါ်လာ900ရပါတယ် တခြားဟိုတယ်ကြီးတွေပုဂ္ဂလိကအကြောင်းတွေကလည်းသူ့ရဲ့သဘာဝမျိုးစားကိုစပြီးဝယ်နေကြပြီဖြစ်လို့နောက်ဆိုစီးပွားရေးပိုကျပြန့်လာလိမ့်မယ်လို့သူကယုံကြည်ပါတယ်
။ဒါကုဒီမှာမြင်နေရတဲ့ဟာကအလုံးပေါင်းအနည်းဆုံး15တန်ရှိပါတယ်။ကျွန်တော်တို့ရဲ့ capacity ကအခုဒီမှာတနည်းကိုတန်ကျွန်တော်တို့လုပ်နေရတယ်။အဲ့တော့အခုဒီနှုန်းတိုင်းဆိုရင်ကျွန်တော်တို့တလောက်အနည်းဆုံးတန်20လောက်နိုင်တယ်ဘိုကရှိမြန်မာကိုစတင်ခဲ့တဲ့ဒီနှစ်နှစ်အတွင်းမှာကျွန်တော်တို့ကွန်ပို့စ်ပြောင်းခဲ့တဲ့သဘာဝအမှိုက်တွေပေါ့ဒီ organic waste တွေအားဆိုရင်တန်400 500လောက်ဖြစ်နေပါပြီဟုတ်ကဲ့
ရန်ကုန်မြို့မှာနေစဉ်စွတ်ပစ်ပစ္စည်းတန်ချိန်2300ကနေ2500အထိရှိနေပြီးအများစုဟာအိမ်တွေနဲ့စားသောက်ဆိုင်တွေကဖြစ်တဲ့အကြောင်းရန်ကုန်မြို့တော်စီပင်သားရရေးကော်မတီကထုတ်ပြန်ထားပါတယ်ဒါပေမဲ့အဲ့ဒီရဲ့ထက်ဝက်ကျော်တန်ချိန်1500လောက်ကိုပဲအမှိုက်ပုံကြီးတွေမှာစွန့်ပစ်နိုင်ပြီးသိမကြခင်နှစ်တွေအတွင်းမှာပဲအဲ့ဒီအမှိုက်ပုံကြီးတွေပြည့်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ
်ကျွန်တော်မြန်မာနိုင်ငံကဒီသဘာဝထွက်စွန့်ပစ်ပစ္စည်းတွေနဲ့ပတ်သက်အမှိုက်အနေနဲ့ပဲတခြားလုံးမြင်လာတာဆိုတော့ဒါဟာတွေက natural resources သဘာဝသင်္ကြန်စားတော်တစ်ခုဖြစ်ပါတယ်ဆိုတဲ့ idea ကိုမိတ်ဆက်ရတဲ့အခါကျတော့လက်ခံမှုခက်ခဲတယ်သို့ပေမဲ့လည်းကျွန်တော်တခြားဘက်မှာလည်း bright future ကိုလည်းမြင်နေရတယ်ဘာလို့ဆိုတော့လူတွေလည်း awareness ရလာတယ်အခုဆိုရင်ဟိုတယ်တွေကျောင်းတွေအဖွဲ့အစည်းတော်တော်များများလဲကျွန်တော်တို့ ਨੇ ဆက်သွယ်ပြီးတော့သူတို့တွေလောက်တောင်လုံနေကြပြီတချို့ဆိုရင်အဲ့ဒါကြောင့်မလို့ကျွန်တော်တို့ခက်ခဲပြီမဲ့လဲခုလိုစခဲ့တဲ့ဒီလောက်ဟာအောင်မြင်မယ်ဆိုတော့ကျွန်တော်လုံးဝယုံကြည်ပါတယ
်အကောင်ဆုံးနိလန်ကိုရဖို့စမ်းသပ်မှုတွေအမှားယွင်းတွေတွေ့ခဲ့ရပြီမဲ့နှစ်နှစ်အတွင်းမှာသဘာဝမျိုးစားတန်ချိန်900ထုတ်နိုင်ခဲ့ပြီလို့ကိုအောင်စိုးကပြောပါတယ်အခုဆိုရင်သူကစေတဲ့ကစွန့်ပစ်ဟင်းသီးဟင်းရွက်တွေတစ်နေ့ကိုတဒံပတ်ဝန်းကျင်လိုက်သိမ့်နေပြီးရှက်ရှောက်2တန်ကနေ3တန်လောက်ထိတင်ယူနိုင်ဖို့မှန်ထားပါဗျ။အခက်ခဲတွေနဲ့စခဲ့ကြုံခဲ့ရပေမဲ့လည်းနောက်ပိုင်းမှာအောင်မြင်လာလိမ့်မယ်လို့အပြည့်အဝယုံကြည်ထားတဲ့အကြောင်းကိုအောင်စိုးကပြောပါတယ်ရှင်။ကျွန်မခွာညိုပါ။
အမေရိကန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးရှင
်။အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။နိုင်ငံတိုင်းမှာအစိုးရမူဝါဒရေးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလအကြံပေးသုတေသနအဖွဲ့တွေလည်းရှိပါတယ်။မူဝါဒလိလာရေးအကြံပေးအဖွဲ့ Think Tank အရေးကြီးတဲ့အခန်းကဏ္ဍပါဝင်တာကိုကဘာမှအတိမတ်ပြုနေတာကြားပါပြီ။ဒါကြောင့်မြန်မာပြည်ကမူဝါဒလိလာရေးအဖွဲ့တွေအကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ COVID ကူးစက်ရောဂါကမြန်မာပြည်ရောက်နေတဲ့သတင်းကိုမီဒီယာမျိုးစုံမှာဖော်ပြကြပါတယ်။အစိုးရဌာနနဲ့အရတားအဖွဲ့အစည်းတွေကလည်းကြီးညာရက်ထုတ်ပြန်ပြီးပြည်သူလူထုကိုသတိပေးကြပါလေ။ဒီအထက်မှာမြမမဟာဗျူဟာနဲ့မူဝါဒလေ့လာရေးဌာန Institute of Strategy and Policy ရဲ့ COVID အထူးသုံးသပ်ချက်၃ခုဟာကြေရှားပါလေ။ COVID ကူးစက်ရောဂါကနဲ့ပတ်သက်ပြီးဖြစ်ပေါ်လာနိုင်တဲ့အခြေအနေကိုပညာရှင်တွေကလေ့လာသုံးသပ်ထားတာပါ။အေပြီလမှာတစ်ချိန်၊မေလမှာနှစ်ချိန်အခမဲ့ထုတ်ဝေတာမှုတော်ဝင်ရှိသူတွေလေ့လာသင့်ပါတယ်နိုင်ငံတိုင်းမှာအစိုးရအကြံပေးအဖွဲ့ရှိသလိုလွတ်လပ်တဲ့တတိပုဂ္ဂလမူဝါဒရေးရာသုတေသနအဖွဲ့လည်းရှိပါလေမူဝါဒလေ့လာရေးအကြံပေးအဖွဲ့တင့်တန့်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်တာကိုကဘာမှအတိအမှတ်ပြုထားတာကြာပါပြီအမေရိကန်ကပင်ဆယ်ဗေးနီးယားတက္ကသိုလ်ရဲ့2019စာရင်းအရကဘာမှမူဝါဒလေ့လာရေးအဖွဲ့8000ကျော်ရှိပါလေအမေရိကန်မှာ1800ကျော်ရှိလို့အများဆုံးဖြစ်ပါလေ။အိန္ဒိယမှာ906ခုနဲ့ဒုတိယလိုက်နေပြီးတရုတ်က909နဲ့တတိယဖြစ်နေပါသေး။အင်္ဂလန်မှာ320၊ဂျာမနီမှာ200ကျော်ရှိပါလေ။ရုရှားမှာ200ကျော်ရှိပြီးဂျပန်မှာ100ကျော်ရှိပါသေး
။အာဆီယံနိုင်ငံတွေထဲမှာအင်ဒိုနီးရှားက30ခုရှိပြီးအများဆုံးဖြစ်ပါတယ်။မလေးရှားမှာ23၊ဖိလစ်ပိုင်မှာ21ခု၊စင်ကာပူမှာ18၊ထိုင်းမှာ15၊ကမ္ဘောဒီးယားမှာ14၊ဗီယက်နမ်မှာ17လာအိုမှာ၄ခုရှိကြောင်းဖော်ပြထားပါတယ်ဒ ီစင်းထဲမှာမြန်မာမပါဝင်ပါဘူးဒါပေမဲ့အာရှဖောင်ဒေးရှင်းက2016မှာထုတ်ပြန်တဲ့ Policy Institute စီးရင်ထဲမှာတော့မြန်မာပြည်မှာမူဝါဒလိလာရေးအဖွဲ့ပေါင်း46ခုရှိတယ်လို့ဖော်ပြထားပြီးတခုစီရဲ့မှတ်တမ်းအကျဉ်းကိုလည်းဖော်ပြပါတယ်ဒီအတိုင်းဆိုရင်အာဆီယံနိုင်ငံတွေထဲမှာမူဝါဒလိလာရေးအဖွဲ့အများဆုံးရှိတာကမြန်မာပြည်ဖြစ်နေပါတယ်ဒါပေမဲ့စီးရင်ထဲမှာအမျိုးသမီးရေးပညာရေးတိုင်းသားရေးစတဲ့ရေးရရသားအသင်းအဖွဲ့တွေလည်းပါဝင်နေတာတွေ့ရပါတယ
်ယထာဘူဒ်ကြစွာကြည့်ရှုစင်ကျင်နိုင်ဖို့အတွက်မူဝါဒလိလာရေးအဖွဲ့ဟာသူတပားဩဇာကမဟုတ်ပဲမိမိဖာသာလွတ်လပ်စွာတည်တကြရက်တည်နိုင်ရမယ်ဆိုတဲ့အနောက်တိုင်းအယူအဆရှိပါတယ်ဒါပေမဲ့အာနာရှင်တလိရှင်တန်တဲ့နိုင်ငံတွေမှာတော့အာနာပိုင်းအဖွဲ့အစည်းနဲ့ပတ်သက်တဲ့မူဝါဒလိလာရေးအဖွဲ့တွေရှိလာပါတယ်ဒီအဖွဲ့အစည်းတွေဟာနှင်းသောဖလဲပွဲကျင်းပတဲ့စာအုပ်စာကအစင်ခါစာနဲ့စာဆောင်ထုတ်ဝေပါတယ်ဘာသာရဆိုင်ရာလိလာစမ်းစစ်ရေးအဖွဲ့တွေလည်းရှိပါတယ်အယတအသင်းအဖွဲ့ Civil Society ရဲ့မူဝါဒလိလာရေးအဖွဲ့ဟာကွာခြားပါတယ်လိလာစမ်းစစ်ရေးအဖွဲ့ဟာသူတေစီစုံကြီးတဲ့အဖွဲ့ဖြစ်တာမို့အရေးကိစ္စတစ်ခုအတွက်စည်းရုံးလှုပ်ဆော်တာမျိုးဆန္ဒပြကန့်ကွက်တာမျိုးမလုပ်ကြပါဘူ
းအခုလို COVID-19 ရောဂါကပ်နဲ့ရင်ဆိုင်နေရလို့တိုင်းပြည်လုံးအကြက်အတဲဖြစ်နေခြင်းမှာမူဝါဒလိလာရေးအဖွဲ့တွေဟာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်နိုင်ပါတယ်ပြည်သူလူထုနဲ့ရောအာဏာပိုင်တွေနဲ့ရောထိတွေ့နေတဲ့အဖွဲ့အစည်းဖြစ်လို့သတင်းမှားနဲ့လှုပ်ကြံသတင်းတွေကိုရှင်းလင်းနိုင်ပါတယ်ပြဿနာတစ်ခုကိုဘယ်ပေါင်းစုံကကြည့်ပြီးအမြန်ဆုံးတင်ပြတာဟာမူဝါဒလိလာရေးအဖွဲ့ရဲ့လိုရိုးလို့ဆင်လုပ်ငန်းဖြစ်ပါတယ်သတင်းဖြန့်ချီဖို့မဟုတ်ပဲCOVID-19 ကြောင့်ဖြစ်ပေါ်လာမဲ့လူမှုစီးပွားရေးဒုက္ခတွေကိုပြည်သူနားလည်အောင်မူဝါဒလိလာရေးအဖွဲ့တွေကလိုရင်းတူရှင်းပြောပြနိုင်ပါတယ်ဒီလိုယူအဆအမျိုးမျိုးလောက်ွက်အမျိုးမျိုးနဲ့အကျိုးသက်ရောက်မှုအမျိုးမျိုးကိုရှင်းလင်းတင်ပြတာမျိုးကိုအစိုးရဌာနတွေလှုပ်လေလှုပ်ထမရှိတာတွေ့ရပါတယ
်ပင်ဆယ်ဗေးနီးယားတက္ကသိုလ်ထုတ် 2019 သင့်တိုင်အညွှန်းမှာအရှိအရှာကထိပ်တန်းအဖွဲ့109ဖွဲ့ကိုဖော်ပြပါတယ်ထိပ်ပိုင်းမှာစင်ကာပူရဲ့မူဝါဒလေ့လာရေးတင့်တန့်ရှစ်ခုပါဝင်ပါတယ်မြန်မာကတော့ The Gang Institute of Political Studies ကအဆင့် 94 Institute of Strategy and Policy ISB ကအဆင့် 103 ရရှိပါတယ်ထိုင်းနိုင်ငံကနာမည်ကျော် Asian Institute of Technology ကအဆင့် 104 မလေးရှားက Asia Europe Institute ကအဆင့် 109 အပြီးပြီးရရှိကြပါတယ်ဝန်နေဝင်းနဲ့ဗိုလ်သားရွှေခေါင်းဆောင်နဲ့အစိုးရတွေနဲ့ဦးသိန်းစိန်အစိုးရတို့အကြားထင်ရှားတဲ့ကွာခြားချက်ဟာအကြမ်းကြမ်းလက်ခံနိုင်မှုဖြစ်ပါတယ်။ဦးနေဝင်းကြီးစိုးတဲ့26နှစ်နဲ့ဦးသိန်းရွှေကြီးစိုးတဲ့22နှစ်စုစုပေါင်း48နှစ်ကာလမှာဗမာအစိုးရဟာပြည်တွင်းပြည်ပအကြမ်းကြမ်းကိုလက်ခံဖို့ညှင်းဆန်ခဲ့ပါတယ်။ဦးသိန်းစိန်အစိုးရကတော့အာဏာရယူပြီးမကြမီပြည်တွင်းမှာအကြံပေးအဖွဲ့တွေဖွဲ့စည်းရုံသာမကဘဲနိုင်ငံခြားအကြံဉာဏ်ကိုပါကြိုးဆိုတာတွေ့ရပါတယ်လက်ရှိအစိုးရဟာဘူဝါဒလေးလာရေးအဖွဲ့ရဲ့အကြံဉာဏ်ကိုဘယ်လောက်လက်ခံနိုင်တယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါနဲ့စိတ်ဓာတ်ခံရလွယ်သူတွေအကြောင်းတင်ပြထားပါတယ်ဒီ COVID-19 ကမ္ဘာကပ်ရောဂါကြီးစိုက်ချိန်စိတ်ဖိစီးမှုတံကိုအမျိုးသမီးကလေးနဲ့သက်ကြီးတွေမှာပိုခံရတတ်တယ်လို့စိတ်ကျန်းမာရေးပညာရှင်တွေကဆိုပါတယ်။အခုလို့ထိလွယ်ခိုက်လွယ်အားနည်းသူတွေပေါ့ဒီစိတ်ဓာတ်တွေဘလို့ရက်ခတ်လာပြီးကာကွယ်ပေးနိုင်ဖို့ဘာတွေသိသင့်လှုပ်ဆောင်သင့်ပါလဲ။ဒီအကြောင်းစိတ်တက္ကသိုလ်တက်စိတ်ကျန်းမာပညာဌာနပမောခဌာနမှူးဒေါက်တာတင်ဦးကိုကျွန်တော်ဝင်းမြန်ကမေးမြန်းထားပါတယ်။စိတ်ကျန်းမာရေးအထူးဆရာဝန်ကြီးပါမောခဒေါက်တာတင်ဦးခင်ဗျာကျွန်တော်တို့ဒီ COVID-19 ကာယောဂါကြီးနဲ့စိတ်ပြဿနာအကြောင်းပြောရမှာပြီးခဲ့တဲ့တစ်ပတ်တုန်းကတော့ဆရာကြီးပြည်သူတွေအတွက်ရေပူရနဲ့ဒီ quarantine လို့ခေါ်တဲ့သွာလာကန့်သတ်ခံရသူတွေအတွက်အစေးစိတ်တွေကိုပြောခဲ့ကြတယ်ပေါ့ဆရာနော်ဒီတစ်ပတ်တော့ဆရာကြီးထိလွယ်ခိုက်လွယ်တဲ့အမျိုးသမီးကလေးနဲ့သက်ကြီးတွေအတွက်အစေးစိတ်ချက်တွေကိုဆက်ပြောအောင်ဆရာကြီးအဲ့ဒီတော့အမျိုးသမီးတွေအတွက်ဒီအိမ်ထဲမှာစိတ်ဖိစီးမှုများလာတဲ့အခါမှာအိမ်တွင်းပဋိပက္ခနဲ့အကြံဖတ်မှုတွေများလာနိုင်တဲ့အနေအထားအတွက်ဘယ်လိုအကြံပေးချင်လဲဆရာ
။အကြံဖတ်မှုများလာမှများလာတော့ပြောမနိုင်ဘူးပေါ့နော်။အဲဆိုတော့သူတစ်ခုဖြစ်နိုင်တာကတော့တချို့မိသားစုမှာမတည့်တာရှိမယ်လေ။အခုအချိန်ကျတော့အပြင်ကတော့ပိုပြည့်ကျင်ကျတော့မတည့်တာပိုဖြစ်အကြံဖတ်မှုအပိုများလာနေတယ်ပေါ့။ နောက်တစ်ခုကတော့ဒီချိန်ကျတော့မသွားရမလာရမကြည့်ရနဲ့စိုးစောပြောစိတ်ဖြစ်မှုတွေများလာနေတာပေါ့နော်စိတ်ဖြစ်မှုများလာနေတဲ့အခါစိတ်ထက်ကျလာတယ်ဖြစ်လာတယ်ဒီစိတ်နဲ့ကြာလာတယ်ဆိုရင်လည်းဆိုရင်ကိုယ့်ရဲ့စိတ်ကမကြည်လင်ဘူးဆိုတော့လို့သူကပြစ်ခတ်မှုနေမယ်ထောက်ခံရဖြစ်ပါတယ်ဒါကတော့လူတိုင်းမှာသဘာဝပဲပေါ့နော်အဲ့လိုမျိုးဆိုရင်တော့ဒီစိတ်ပနာနည်းနည်းလေးတောင်စိတ်မကြည်တဲ့အချိန်မှာထောက်ခံပို့ထွက်ပြီးတော့သူကစိတ်ပနာဖြစ်တယ်အဲ့ပြင်ကျဲချက်ဖြစ်မှုတွေဖြစ်လာနိုင်တယ်ပေါ့အဲ့ကျဲချက်မှုနေအောင်တော့စိတ်ပနာတစ်ခုရှိလို့ဆိုရင်အဲ့စိတ်ပနာကိုဖြည့်ရှင်းနိုင်အောင်ကြိုးစားတင်တာပေါ့ပြန်လို့ရအပြန်လန်နန်းလေမယ်ဒါပြောရတော့ဒါပေါ့လေအဲ့တော့လိုက်လို့ရမှာပေါ့အဲ့ဒီလူကြီးကိုယ်တိုင်ပြန်ကြောက်ပြန်လဲနားလည်မယ်အစ်ကိုနာကိုအေးအေးထိုင်တော့ဖြည့်ရှင်းမယ်ဆွေးနွေးမယ်ဒါဆိုရင်တော့နေရာဒီမဲသွားနိုင်မှာပေါ့နော်အခြေအေးဆိုပါဆိုဒီချုပ်ကြတော့လေဖြည့်ရှင်းရတော့ဖြစ်တာရှိရင်တော့လေအကျန်းဖက်မှုအစုစုပြည့်ယောက်ျားလေးပြန်မိမတွေကိုအကျန်းဖက်တာရှိမှာပေါ့နော်အဲ့ဒါဆိုရင်တော့အခုဆိုဖုန်းတွေလည်းလူမှုဝန်ထမ်းဌာနကကြေညာထားရှိတယ်အဲ့ဒီကိုဖုန်းလမ်းဆက်ပြီးအခုကြည့်တောင်းလို့ရတာပေါ့နော
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီထိလွယ်ခိုက်လွယ်တဲ့ဒီကလေးတွေနဲ့တက်ကြီးတွေတော့ကောဆရာ
ကလေးတွေနဲ့တော့ခါလေးကတော့အဲ့ငယ်တယ်လို့ဒါနားမလည်ပါဘူးဆိုတော့ဒီလိုအခြေအနေကာလမှာသိသိမှုမရှိဘူးလို့လူကြီးတွေကထင်တတ်တယ်ပေါ့နော်အဲ့လိုချေလို့ဆိုရင်ကလေးတွေရဲ့ခံစားချက်ကိုဘယ်မဆိုင်လိုက်တာဖြစ်တတ်တယ်အဲ့ဒါဆိုကလေးတွေကသိသိမှုကပုံများပြီးတော့ဒီသိသိမှုကိုဒီလိုဖြစ်တဲ့အချိန်မှာပြေလည်အောင်မလုပ်ပေးလို့ဆိုရင်ကလေးတွေတော့ပုံရေးကြည့်တာပေါ့နော်ဒီချစ်ပြီးမှုစိတ်ထားရတာကြာရင်တော့ပြောတော့ကြီးတဲ့အထက်ကသွားပြီးထိခိုက်နေတာပေါ့နော်ဥပမာဆိုရင်အဖေကလေးမတစ်ခုတွေ့ရဲဒီကလေးကဘိုးနေတဲ့ဒီကိုဗစ်ကြီးကပြတော့ပြီးမှလည်းကိုဗစ်ကြီးကိုသူဆင်းတယ်ကလေးငယ်ငယ်ပေါ့နော်အဲ့တော့သူ့အဖေကရှင်းပြလာမှာဟုတ်ပဲလေကလေးကဘယ်လိုလုပ်နေလဲဒီကလေးကိုကြည့်ပြီးတော့ဘယ်လိုပြန်ဆက်ဆံနေတာတွေ့တယ်အဲ့ဒါကအကိုမတိတ်ဘူးအထာသူ့အဖေကိုဖြစ်တင်တော့မဟုတ်ဘူးသူကနားမလည်ဘူးပေါ့နော်ဒီကလေးပဲသူကိုလည်းဒါကြီးတရားကြီးပဲသူမခံစားရဘူးအဲ့လိုသူချက်တယ်အမှန်ကတော့အဲ့လိုမဟုတ်ဘူးကလေးကြီးကဒီလိုအချိန်ကြီးမှာသူ့ရဲ့ခံစားချက်တွေအပြည့်အဝကြီးကလူကြီးတွေပေါ်နေလို့သူကပြင်ယူတာပေါ့ဒီချိန်မှာသူ့အဖေသူ့အမေပေါင်းကျင်းတဲ့လူကစိတ်ဖြည့်ကြီးတယ်ဆိုရင်ကလေးကလည်းစိတ်ဖြည့်ကြီးအောင်တွေ့ရမယ်သူ့အဖေအမေပေါင်းကျင်းတဲ့မျက်နှာမကမရာဖြစ်မယ်ပြမမတော်တာဖြစ်မယ်တယောက်တည်းအပြည့်ပြောနေတာရှိတယ်ဒါဆိုရင်တော့ဒီကလေးကလည်းအဲ့ဒီဟာရိုက်ခတ်မှုခံရပြီးတော့သူ့စိတ်ဖြည့်ကြီးတာခံစားအောင်ပေါ့နော်ဒါမှမဟုတ်ဒီလိုနဲ့မခွန်ပြတ်တတ်တော့လူကြီးတွေကမသိကြဘူ
းဟုတ်ကဲ့ဆရာအဲ့ဒီတော့ဒီကလေးတွေစိတ်ဖြည့်စီမှုရအောင်လို့လူကြီးတွေနဲ့ဘာတွေသိထားတယ်လုပ်ပေးတယ်လဲ
ကလေးတွေစိတ်ဖြည့်စီပေါ်ပြတာလူကြီးနဲ့မတူဘူးပေါ့နော်ဒါခါလေးတော့ခန္ဓာကိုယ်ရောလက္ခဏာပြတတ်တယ်မိုက်ခန္ဓာနာတွေဝင်နေသွားတယ်အဲ့ဒီခြေကြတာများပဲခါလေးအတင်းလူကြီးကိုတွေ့ကပ်နေတာရှိမယ်ခါလေးကအသက်ကအဲ့ဒီမှာစီးသွားတတ်တဲ့အရွယ်ပေါ့ဒါပဲစီးပြီးပြန်သွားနေတာရှိမယ်နည်းနည်းဒေါသတွေကြီးလာမယ်အာရုံစိစက်မှုလဲလာမယ်အဲ့လိုမျိုးကလေးရဲ့အမူအရာလေးတွေအနည်းနဲ့အများပြောင်းလာတာမျိုးရှိတတ်တယ်ပေါ့နော်အဲ့တော့အဓိကတော့လူကြီးတွေပါလို့ရမယ်ကလေးတွေပါဒီလိုရှိတတ်တယ်ဆိုတာလေးရမယ်ကလေးတွေဆိုတော့ပြောရဲခုကံလာရဲ့အကြောင်းကိုသူတို့နားလည်နိုင်တဲ့စကားလုံးနဲ့ရှင်းပြပေးရမယ်။ဒီကတော့ကလေးတွေရဲ့အခြေအနေပြီးစကားပြောဖို့ပေါ့နော်။ကလေးတွေကစားပြောတာကိုနားထောင်ပေးရမယ်ပေါ့နော်။ဆိုလိုတာကတော့ခါလီကတော့ကလေးတွေကသူတို့ပြောတတ်လေ။သူတို့ပုံလေးဆွဲခိုင်းတာ၊ကစားခိုင်းတာအဲ့လိုကနေတော့မဖြစ်နေတဲ့ဒုက္ခသားနဲ့ကိုသိတာနိုင်တယ်ပေါ့နော်။နောက်ပြီးတော့ကလေးတွေကအားရှိဖြစ်နေတဲ့ဒုက္ခတွေကိုပြောရတာမှလည်းသူတို့ယုံကြည်ရတယ်သူတို့ချစ်ချင်တယ်ဒီသူတို့ငုံငုံလေးခံစားနေရတယ်ပတ်ဝန်းကျင်မှာပြောလိုက်သူတို့ရဲ့စိတ်ကြည်ကြီးကကြော့အဲ့တော့ကလေးတွေပြောလာအောင်အခြေပေးမယ်ကလေးနဲ့လှုပ်ရှားမှုတွေလုပ်မယ်ကထားတာဖြစ်စီအဲ့ဟာမျိုးဆိုရင်တော့ဒီကလေးတွေရဲ့စိတ်ဖြည့်ခြင်းကိုချော့ချမယ်ပေါ့
ဟုတ်ကဲ့ဆရာနောက်သက်ကြီးတွေတော့ဆရာကြီး
သက်ကြီးတွေကတော့အဓိကတော့ပုံပြီးတော့လုံးလေးဖြစ်လာတက်ကြတာပေါ့နော်သူ့နဲ့စကားပြောပုံကဟိုအသက်ကြီးလာလို့ဆိုရင်လူငယ်နဲ့ကြည့်လိုက်လို့ဆိုရင်အကွေးအခေါ်အယူအဆအမြင်ကခါလေးကမတူတော့လူငယ်နေနဲ့စကားပြောတာဒီမကိုင်းခေါ်ပါတော့အဲ့လိုဖြစ်လာတော့လူငယ်တွေကလည်းသူတို့စကားပဲပြောချင်အဲ့လိုဖြစ်ရင်ဖြစ်တယ်။အဲ့ဆိုလိုတာတော့သူတို့တယောက်တည်းအကြည့်ကျန်လာတာဖြစ်လာတယ်။အဲ့ဒါဆိုရင်တော့သူတို့မှာစိတ်ကြည်စီမှုပိုဖြစ်နိုင်တယ်ပေါ့နော်။အဲ့တော့အသက်ကြီးတဲ့လူတွေလေးကလိုတာအဖော်လိုတာပေါ့နော်။သူတို့ရဲ့အကြည့်ကဘာတိုင်းပြောဖို့သူတို့ရဲ့ပြောတဲ့ဟာကိုနားထောင်ပြီးဖို့အဲ့လိုလူတွေဒါမှမဟုတ်ဒီစိတ်ကြည်တဲ့လူတွေစိတ်ကြည်စီမှုတွေပြောနိုင်တယ်။ဒီစိတ်ကြည်တဲ့လူတွေကလည်းခုလိုကာလမှာသူစိတ်ကြည်စီလိုက်ရင်စိတ်တူလာတာမျိုးအကြောင်းထပ်ပြီးကနပြောလာတာမျိုးခံစားပဲ။နောက်တစ်ခုကတော့အသက်ကြီးလာတဲ့အခါကျရင်ပြည့်ညင်နေနေနေသွားတာပေါ့နော်။ဟိုမညင်ချွေနေတဲ့အသက်ကြီးတဲ့လူရှိတယ်။အဲ့လိုလူတွေအားလုံးချုပ်ငုံမိအောင်ပေါ့နော်။အခုဒီကာလနဲ့ပတ်သက်ပြီးကျန်းမာရေးပညာပေးတာဖြစ်စေသူတို့နဲ့ဆက်ဆံတဲ့အခါဖြစ်စေဟိုပြောတဲ့စကားကြီးသူတို့ပေးတဲ့သတင်းအချက်အလက်တွေက ချင်းချင်းလေးလေးဖြစ်နေတာပေါ့သူကကလေးတွေလိုပဲပေါ့ဟိုဒလုံးကြီးကြီးကျယ်တော့ကြောက်နေတာမလဲအသက်ကြီးတဲ့လူတွေတချို့မှတ်ရနေချွေးလာတဲ့လူမှဆိုရင်တော့ချုပ်ချုပ်သူတွေပြောရင်ဒါမလဲတော့အဲ့တော့သူတို့ရှင်းရှင်းလင်းလင်းသတင်းပေးရမယ်ဒီခါလေးကရုပ်ပုံတွေပိုင်းလေးပြောပြရမယ်အဲ့ဒါမျိုးဆိုရင်တော့သူတို့ပုံနာလေးမယ်သူတို့ follow ပေးမယ်ဆိုရင်သူတို့ရဲ့ safe feeding မှုကသက်သာတယ်ပေါ့နောက်တစ်ခုကအသက်ကြီးတဲ့လူတွေမှာတော့လုံးဝ community မျိုးတွေရှိနေတတ်တာပေါ့နော်အဲ့တော့သူတို့တွေအတွက်ဆေးတွေပါရီဟောက်တော့ feeding ထားပေးရမယ်နောက်သူတို့တွေအချိန်ကြီးဆက်သွယ်နိုင်အောင်ဖန်တီးထားပေးရမယ်သူတို့အကူအညီတောင်းရင်အချိန်ကြီးပေးနိုင်အောင်နောက်ကျန်တာကတော့အသက်ကြီးတဲ့လူတွေလည်းဖြစ်ပြီးမျိုးချောချဖို့ကပထမပိုင်းမှာပြောခဲ့သလိုပဲကျမကြီးလေးချင်းခံလို့ဒါတို့အယူဝါပိတာလို့အစားတောက်ကိုကျမကြီးမျိုးတို့ဆားတော့ဒါတော့ခန္ဓာကိုယ်ကျမမှာသိကြမှာဘီလို့ဆိုရင်ကျန်တဲ့ activity တွေလုပ်တာတရားထိုင်တာကိုယုံကြည်အောင်ခါလာရေးလေးတွေကိုလုပ်တာအဲ့ဒါမျိုးဆိုရင်တော့ဖြစ်ပြီးမျိုးချောစေတယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မူဆယ်မြို့ကြားပြောင်စုလမ်းမကြီးပေါ်မှာမြမစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ပါတယ်ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်မှာမြမအစိုးရစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပြီးအရက်သားတွေထိခိုက်မှုရှိခဲ့တယ်ဆိုတာနဲ့ရသိမ့်တောင်မြို့နယ်ကမေယူမြစ်ကြောင်းတလျှောက်ကကျေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ထိခိုက်ဒဏ်ရာရရှိခဲ့ကြသလိုစစ်ဘေးတိမ်းရှောင်နေကြရတဲ့အကြောင်းတွေကိုကြားကြရမှာပါရှင်
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါအစိုးရတပ်မတော်ကလေးလက်အပြစ်ရက်တယ်လို့ထုတ်ပြန်ကြေညာပြီးတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းလမ်းမှာမြောက်ပိုင်းမဟာမိတ်တပ်တွေနဲ့တပ်မတော်တို့အကြားတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့ပါတယ်မေလ29ရက်နေ့ကရှမ်းပြည်မြောက်ပိုင်းကုတ်ခိုင်နဲ့မူဆဲမြို့ကြားပြည်တော်စုလမ်းမပေါ်ရှုခင်းတာနေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲဟာတပ်မတော်ဘက်က30ကြော်တေဆုံးပြီးအဲ့ဒီထဲမှာအရာရှိတဦးပါဝင်ပြီးတော့တပ်မတော်စစ်ကားတစ်စီးလဲမိရှုဖြတ်စီခံရပါတယ်အဲ့ဒီတိုက်ပွဲဖြစ်ပွားတဲ့နောက်ပိုင်းရှမ်းပြည်မြောက်ပိုင်းမူဆယ်ကုတ်ခိုင်မြို့နယ်အတွင်းမှာနေ့စဉ်ရက်ဆက်ဆိုးတလို့တိုက်ပွဲများဖြစ်ပွားလာနေပြီးကုတ်ခိုင်တိန်နီမူဆယ်နမ်ခမ်းမြို့ဘက်မှလုံခြုံမှုတင်းကျပ်လာနေပါတယ်
ဒီကံပြင်းတဲ့ပုံတို့ကျုံမျိုးဝင်ကင်းချောင်းသရာနီးမှာမြန်မာဆိုရစိတ်ချောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံခဲ့ရပါတယ်။အဲ့ဒီမိုင်းပောက်ကွဲမှုဟာစွန်လ၂ရက်နေ့နနက်ပိုင်းကဖြစ်ပွားခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်အနီးနားကဖြတ်သွားတဲ့နာတောင်းကျကျေးရွာသားဦးစုံမင်းဦးစုတို့သူတေဆုံးပြီးဆိုင်ငယ်ကယ်ရီဆွဲသူပုံတို့ကျုံမျိုးခံဦးဝင်းနိုင်ဆိုးလဲတန်ရာရရှိခဲ့တယ်လို့ပုံတို့ကျုံမျိုးခံတွေကပြောပါတယ်။ဒီမိုင်းခွဲတဲ့ဟာအေးအေးဖွဲ့ရဲ့လက်ချက်ဖြစ်ပြီးတပ်ဖွဲ့ဝင်တို့ချို့လဲတန်ရာရရှိခဲ့တယ်လို့တမတော်ပြောခွင့်ရဗိုလ်မှူးချုပ်စုံမင်းထွန်းကပြောပါတယ်။အေးဘက်ကတော့ဒီပြစ်စင်ကိုမသိရှိဘူးလို့ဆိုပါရယ်မိုင်းပောက်ကွဲမှုကြောင့်ဘုံညွန်းစစ်တွေကလမ်းမှာတွာလာနေတဲ့ကားနဲ့ဆိုင်ကြတဲ့ပါဝင်လူတွေကစစ်တပ်ကရပ်တန့်စစ်ဆေးနေတဲ့အတွက်အနီးနားစည်းဆိုင်တွေလည်းပိတ်သိမ်းခဲ့ရပါတယ
်ချင်းပြည်နယ်ပလဝမြို့အတွက်ဇွန်လပထမပတ်အတွင်းရိတ်ခါဆန်တွေမရောက်ရင်တော့စစ်ဘေးရှောင်တွေအပါအဝင်ပလဝမြို့နဲ့အနီးတဝိုက်ကျေးရွာကဒေသခံပြည်သူတွေဆံပြက်လက်သွားဖွယ်ရှိတယ်လို့ချင်းဒုက္ခသည်ကူညီရေးကော်မတီအတွင်းရေးမှူးဦးကျော်အောင်ကပြောပါရယ်မြမတက်မတော်နဲ့ရခိုင်တပ်တော် AA အကြားတိုက်ပွဲကြောင့်ပလဝမြို့နဲ့ရခိုင်ပြည်နယ်ကြောက်တော်ချင်းပြည်နယ်မတူပီစမီးဖက်နယ်ဆက်တွယ်တဲ့ရေလန်းကုန်းလမ်းများပြတ်တောက်သွားပြီးပလဝမြို့ထဲကိုပါကုန်ပစ္စည်းမှမဝင်ရောက်နိုင်တော့တာအတန်ကြာပြီဖြစ်ပါရယ်ပလဝမြို့အတွက်ချင်းပြည်နယ်အစိုးရအလူရှင်တွေအရက်ဖက်အဖွဲ့အစည်းတွေထောက်ပံ့ထားတဲ့ဆန်8ထောင်နဲ့ချီစမီးမြို့မှာရှိနေပေမဲ့စမီးနဲ့ပလဝအကြားမှာနေမြေလုံခြုံမှုမရှိတာကြောင့်တည်ယူပို့ဆောင်လို့မရတဲ့အခြေအနေရှိနေပါတယ်ပလဝမြို့နဲ့စမီးမြို့မှာစစ်ရှောင်ဥယျာဉ်9000ကျော်ရှိနေပါတယ်
လာမယ့်2020သူသူရွေးကောက်ပွဲကိုနိုဝင်ဘာလအတွင်းမှာကျင်းပမယ်ဆိုရင်လှုပ်လှမ်းမှုပွေလင်းမှုလွယ်ကူမှုတရားမျှတမှုတွေနဲ့တနိုင်ငံလုံးမှာရှိတဲ့ဒေသအလုံးမှာတပြေးညီဖြစ်စေဖို့အထူးကစားဆောင်ရွက်ပေးဖို့ညီညွတ်သောတိုင်းဒေသလူမျိုးများမှာမှ UN နဲ့မိတ်ဖက်ဖွဲ့စည်းတွေကဇွန်လ3ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်
UNE နဲ့မိတ်ဖက်ဖွဲ့စည်းများအသွေးမှုဖွဲ့ဝင်ဦးမျိုးကျော်ကအခုလက်မဲ့ရွေးကောက်ပွဲကိုတနင်္ဂနွေလုံးတပြေးညီချင်းမဆီရှင်ပြီးတိုင်းဒေသနယ်မြေတွေပဲကွက်ပြီးခြံမထားဖို့လိုအပ်ကြောင်းပြောပါရယ်စစ်ဖြစ်ပွားနေတဲ့ဒေသတွေမှာပြည်သူကိုယ်စားလှယ်တွေထွက်ပေါ်ရရှိရေးနဲ့စစ်ရေးစားနိုင်ငံရေးပုံပြန်လည်ခြေပြလှစေရေးအတွက်ရွေးကောက်ပွဲကိုကျင်းပပေးဖို့ရွေးကောက်ပွဲကာလတွေမှာသက်ဆိုင်ရာတပ်ဖွဲ့တွေအနေနဲ့အပြစ်ခတ်ရစဲပြီးတော့တပ်တွေဆုတ်ခွာသားဖို့နဲ့လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်လာစေဖို့အတွက်အကူအညီပေးကြဖို့ကိုလည်းကြေညာချက်မှာတိုက်တွန်းထားပါရယ်
KNU တမဟန်ကတမဟန်ခွန်တိဆက်နယ်မြေတွေမှာဧပြီလကစပြီးမေလအထိတမရော်ဘက်ကစစ်အင်အားတိုးချဲ့မှုတွေလှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသားလွတ်မြောက်ရေးတမရော် KNLA ဘက်ကမေလ29ရက်နေ့မှာတရင်ထုတ်ပြန်ပါတယ်။အဲ့ဒီတိဆက်နယ်မြေဖြစ်တဲ့သူးမွဲထာ၊ကော့ထော်ထာ၊မေပ၊ကစောဝါလီစင်ဖြူတောင်ဒေသတွေမှာတမရော်စစ်ရေးကုကဲမှုဌာနချုပ်စကခလက်အောက်ခံတပ်ဖွဲ့အင်အား150ခန့်နဲ့နေချားဆောင်တပ် BGF in R 20ခန့်ကအစ်စ်ထမှန်တိုးချဲ့လာနေတယ်လို့ KNLA ဖက်ကထုတ်ပြန်ထားပါတယ်။မေလကစပြီးဩဂတ်လကုန်အထိအပြစ်ခတ်ရစဲကြောင်းတပ်မတော်ကကွယ်ရေးဦးစီးချုပ်ရုံးကထုတ်ပြန်ခဲ့ပေမဲ့လည်းတပ်မဟာ၅ဖက်မှတိုက်ခတ်မှုမကြာခဏဖြစ်နေပါတယ်။
ကချင်ပြည်နယ်ရဲ့ငင်းချမ်းရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနိုင်ဖို့အတွက်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်တို့နဲ့တွေ့ဆုံနိုင်ရန်စီစဉ်ပေးဖို့ကချင်လူငယ်လှုပ်ရှားမှုကချင် Youth Movement ဖွဲ့ကနေပြည်နယ်ဆိုရကိုတောင်းဆိုထားပါတယ်။မေလ28ရက်နေ့ကပြည်နယ်ဆိုရဖွဲ့တာဝန်ရှိသူတွေနဲ့လူငယ်တွေတွေ့ဆုံစင်မှာတောင်းဆိုခဲ့တာဖြစ်ပါတယ်။ပြည်နယ်ဆိုရဖွဲ့အနေနဲ့ဒေသတွင်းကလူငယ်ဖွဲ့စည်းတွေအရာဖွဲ့ဖွဲ့စည်းတွေနဲ့3လဒါမှမဟုတ်4လတကြိမ်တွေ့ဆုံဆွေးနွေးမှုတွေပြုလုပ်နိုင်ရေးCOVID-19 ပညာပေးပကြီးရေးဆွဲတဲ့လူငယ်၃ယောက်ပေါ်တရားဆွဲဆိုတဲ့ကိစ္စနဲ့မော်ဘောင်ကျန်းစာတင်စခန်းကလူငယ်တွေကိုတရားဆွဲမှုအပေါ်မှာပြန်လည်စစ်ပေးဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။ဆွေးနွေးပွဲမှာအစိုးရဘက်ကလူမှုရေးဝန်ကြီး၊လုံခြုံရေးနဲ့နေဆက်ရေးဝန်ကြီးနဲ့တာဝန်ရှိသူတွေတက်ရောက်ခဲ့ပြီးကချင်လူငယ်စုလှုပ်ရှားမှုဖွဲ့ဘက်ကလည်းလူငယ်69ဦးတက်ရောက်ခဲ့ပါတယ်။
ခုတဲ့တဲ့နွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရေးပဋိပက္ခအတွင်ရသေးတောင်မြို့နယ်ကမေယူမြင့်ချောင်းတလျှောက်ကကျေးရွာတချို့ဟာလက်နက်ကြီးနဲ့ပစ်ခတ်ခံခဲ့ရလို့ရွာသားတွေထိခိုက်ဒဏ်ရာရရှိခဲ့ကြသလိုရွာသား9000နီးပါးလည်းစစ်ဘေးတိမ်းရှောင်နေရပါတယ်။မောင်အေးကနေစူးစီးတင်ဆက်ပေးထားပါတယ်။
ရခိုင်ပြည်နယ်ရသေတောင်မြို့နယ်မှာမေလ29ရက်နေ့ကသံဇံမြိုင်ရေးစခန်းကိုအေအေလာနိုင်ငံအဖွဲ့ကတိုက်ခိုက်ခဲ့ပြီးတဲ့နောက်ပိုင်းတဲမတော်စိုက်ကောက်ကနေကုန်းလန်းရေလန်းတချောက်လိုက်လံပိတ်ဆို့ထိုးစိုက်ဆောင်နေစေဖြစ်ပါရယ်မေလ30ရက်နေ့ညကတော့မြန်မာရေတဲသံပေါ်ရသေတောင်မြို့နယ်ရခုံတဲကြေးရွာနဲ့အရောက်မယူမြအနောက်ဘက်မှာပိုက်ခတ်မှုဖြစ်ပွားခဲ့ပြီးတဲ့နောက်လူနေရွာတွေကိုလည်းပိုက်ခတ်ခဲ့ပါတယ်မေလ30ရက်နေ့ညနေဘက်ကမြန်မာအစိုးရရေတဲကပိုက်ခတ်တဲ့အတွက်ရသေတောင်မြို့နယ်မယူမြအနောက်ဘက်မှာရှိတဲ့ကြေးရွာတွေကရွာသားတချို့ဒဏ်ရာရရှိခဲ့တဲ့အခြေအနေကိုဒေသခံတယောက်ကရခိုင်ဘာသာနဲ့အခုလိုပြောပါတယ်
အဲ့ဒီမှာတော့ကျွန်တော်ဒီပြောင်းဝင်လာပြီးမှကြားဆိုရင်ဒီအောင်စီကုန်းမှာကြားတယ်စပိုးကျွန်းမှာ
ကိတာကတော့ကျွန်တော်တို့ပြင်ဝန်းနီးမှာကြားတယ်အောင်စီကုန်းမှာကြားတယ်စပိုးကျွန်းမှာကြားတယ်ပြင်ဝန်းမှာလည်းကြားတယ်ဒူးရီချောင်းနဲ့ကြောက်ရမှာလည်းကြားပါတယ်တန်ရာရတာကတော့အလုံး9ယောက်ပါသူတို့ကိုအခုစီရီပြင်တိုက်နေစေယုံမှာစေကူထားပါတယ
်အဲ့ဒီလိုပိုက်ခတ်တဲ့အတွက်ကံပြန်ဒုက္ခသည်စခန်းအောင်စီကုန်းစပိုးကျွန်းဒူးရှောက်ဝါကြေးရော်တွေကရွာသားစုစုပေါင်း9ဦးဒဏ်ရာရရှိခဲ့ပါတယ်မယူမရချောက်တချောက်ကျေးရွာတွေကထောင်နှံ့ရှိတဲ့ရွာသားတွေလည်းရသေးတော်မြို့နယ်ဇီဒီပန်ဆိုက်ချောက်စခန်းမှာလာရောက်ခိုလုံနေတယ်လို့ဇီဒီပန်ဆိုက်ချောက်စခန်းမှာရှိတဲ့ဥပစံကပြောပါတယ်
ကြည့်တော့ဒီကနေပြီးတော့ကြည့်တာမှာဒီမယူးမီရဲ့ဟိုကမ်းမှာရှိတဲ့ကမ်းပြင်သဘောကျုံဒိုလီချောင်းအောင်စီဆုံးကြောက်ပြီးတော့ပြတာရတယ်အလစ်ဆောင်တော်တော့
ရသေးတော်နဲ့ပူးသေးတော်အဆက်ကခွားဆောင်ကြေးရွာဖက်ကိုလည်းလူပေါက်၄၀၀နိမ့်ပေါ်စိုက်ချောက်ရောက်ချိနေတယ်လို့ခွားဆောင်ကြေးရွာမှာသီတန်းသုံးနေတဲ့သံဃာတော်တပါးကမိပါတယ်ဒီလိုအရေးသားတွေထိခိုက်မှုမရှိအောင်နှစ်ဖက်ညှိနှိုင်းဖို့လိုတယ်လို့ရခိုင်ပြည်နယ်လူအခွန်ရေးကာကွယ်မှတ်တမ်းသူများအဖွဲ့ဒါရိုက်တာဦးမြတ်ထွန်းကအခုလိုပြောပါတယ
်မတ်တော်တော်ကလည်းဟိုအရေးသားပြည်သူတွေကိုရဲရော်တွေကိုဒီရန်ကန်ပြည်ထောင်စုကများတယ်နောက်ကလော်ရီကိုမြှို့ချွေကာကွယ်ရှင်ပြည်သူရွာသားတွေပေါ်ကလည်းကျွန်တော်တို့မြှို့ချွေပုံမြင်လိုက်ပါတယ်လို့ပြောထားရတဲ့နဲ့ကျွန်တော်မဟုတ်ပါဘူးလို့ညင်းတယ်အဲ့လိုဟာမျိုးတွေဥခွေချုပ်ပေါ်မှုကအများကြီးဖြစ်လာပါတယ်ဒီလိုလူတွေဖမ်းတယ်ဒီလိုသမတ်တယ်ဆေးအလမလုံးတော့ဖက်စုနေကြတော့ဘုံဝင်ခိုင်းတယ်အဲ့ဒီဟာကို
နေရဆန်ခေါ်သွားသူတွေထက်ကတချို့ဆိုရင်နေအိမ်တွေကိုအခုအချိန်ထိပြန်မြောက်သေးဘူးလို့သိရပါတယ်ရခိုင်ပြည်နယ်မှာ2018ခုနှစ်နှိုက်ကုံဘက်ကစပြီးရခိုင်တပ်တော်အေအေနဲ့မြန်မာဆိုရတပ်တွေအကြာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင့်အရဲသား250ကျော်သေဆုံးခဲ့ရပြီးလူပေါင်း950ခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့လူပေါင်း2000နီးပါးလေးစိုက်ပျက်တိမ်ချောင်နေရတယ်လို့ရခိုင်တိုင်းရင်းသားမြို့နယ်စုများစေယုံကနေစည်ရန်ပြုစုထားပါတယ်
ဆက်ပြီးတော့ COVID-19 ကာလအတွင်းမှာဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံအမျိုးသားလူခွင့်ရေးကော်မရှင်အနေနဲ့နှုတ်ဆက်မနေပဲကင်တွယ်ဖြေရှင်းပေးဖို့ပြည်တွင်းလူခွင့်ရေးအဖွဲ့22ဖွဲ့ကမေလ29ရက်နေ့မှာတိုက်တွန်းတောင်းဆိုထားပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ငံအိမ်ကတင်ဆက်ပေးထားပါတယ်။
COVID-19 ကာလတွင်ဖြစ်ပေါ်နေတဲ့လူခွေရေးချိုးဖောက်မှုတွေကိုကော်မရှင်အနေနဲ့ရဲရဲဝံ့ဝံ့ရပ်တည်ပေးဖို့တောင်းဆိုကြောင်းညီမချင်းမြန်မာကစရိုက်တာဦးအောင်မျိုးမင်းကပြောပါတယ်
။ COVID ကာလမှာဆိုရင်ပုံမှန်ပြီးတော့ဆိုးဝါးသောခွဲခြားမှုတွေရှိနိုင်တယ်။ပုံမှန်ပြီးတော့ဆိုးဝါးသောလူခွေချိုးဖောက်မှုတွေဥပမာအာဏာလွှဲသုံးစားလုပ်တာနောက်တစ်ခါဒီအကြောင်းပြချက်ကိုလိုလားတဲ့ပုံကန့်ကလာရှိနေတဲ့ဒီနေရာမျိုးတွေမှာပုံမှန်ပြီးတော့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ်တိုင်ကြားမှဆိုတာမျိုးမဟုတ်ဘဲနဲ့တကယ်ပြုတင်ပြီးတော့လူခွင့်ရေးရဲဝံ့ရပ်တည်ပေးဖို့အတွက်တိုက်တွန်းလိုပါတယ
်လူခွင့်ရေးကာကွယ်မြှင့်တင်သူများဖွဲ့စီယုံလှုပ်ဆော်ရေးဒါရိုက်တာကိုအောင်စောဦးကလည်း COVID-19 ကာလမှာလူခွင့်ရေးနဲ့ပတ်သက်ပြီးဖြေရှင်းရမှာလှုပ်လို့ရတဲ့ပိုင်းငန်းတွေစိုက်ပြီးလှုပ်ဖို့တိုက်တွန်းပြောဆိုလိုက်ပါတယ်
ကျိုးဝါတာတော့လူခွင့်ရေးချိုးဖောက်မှုတွေကတိုင်းဒေသကြီးတွေမှာတက်မတော်နဲ့တိုင်းဒေသလက်နက်ကိုင်တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြားထဲမှာပြိမိနေတဲ့ပြည်သူတွေရှိတယ်တန်တရားနဲ့ဖမ်းဆီးပြီးတော့အစီရဲ့နေရာမှာလက်လွန်ခြေလုံးတွေချက်တာရှိရဲ့ရိုက်နှက်တာတွေရှိတယ်။ဒါမှမဟုတ်အိုက်စစ်ပွဲကြောင့် ONPP ရတဲ့ပြည်သူတွေရှိတယ်။ဒါမျိုးတွေကိုမြန်မာနိုင်ငံမျိုးသားလူခွင့်ရေးကော်မရှင်အစိုးရတို့၎င်းတပ်မတော်တို့၎င်းပန်ကြားလော်ရီပို့လူခွင့်ရေးချိုးဖောက်မှုတွေဒီလိုလိုဖြစ်နေတဲ့ဒါကိုတနည်းလုံးလို့ရတယ်လို့နောက်တနည်းကလွတ်တော်ပို့လို့ရတယ်
လူခွင့်ရေးဘွဲ22ဖွဲ့ရဲ့ထုတ်ပြန်ချက်ထက်မှာ COVID-19 ကာလအတွင်းတိုင်းဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတိုက်ပွဲကြားမှာရှိတဲ့ပြည်သူတွေဟာလူခွင့်ရေးချိုးဖောက်မှုကိုပုံမှန်ခံစားနေရတဲ့ပြင်လူခွင့်ရေးချိုးဖောက်မှုတွေကလည်းမြင့်တက်လာနေတယ်လို့ဆိုပါတယ်။လူခွင့်ရေးဘွဲတွေရဲ့ထုတ်ပြန်ချက်ထက်မှာရခိုင်ဒေသခံတွေကိုတပ်မတော်ကနေရန်နှိုက်တဲ့ကိစ္စကမ္ဘာ့ကြားမှရေးဘွဲ WHO ကရခိုင်ပြည်နယ်မှာပြစ်ခတ်ခံရတဲ့အတွက်ရင်ပေါင်းသူတေဆုံးခြင်းနဲ့သူဥတန်ရရတဲ့ကိစ္စKNU နဲ့ RCSS SSC နေမြေတွေမှာလှုပ်ဆောင်နေတဲ့ COVID-19 ကာကွယ်သားစီရေးလုပ်ငန်းတွေကိုတပ်မတော်ကနေနှောက်ယှက်ဖျက်ဆီးတဲ့ကိစ္စရပ်တွေကိုထည့်သွင်းထားပါတယ်။ဒီလိုကိစ္စရပ်တွေနဲ့မြင့်တက်လာနေတဲ့လူခွေရေးချိုးဖောက်မှုတွေကိုမြန်မာနိုင်ငံမျိုးသားလူခွေရေးကော်မရှင်ကနေတစုံတရာထုတ်ဖော်ပြောဆိုတာမျိုးမရှိဘဲနှုတ်ဆက်နေတာကြောင့်၎င်းတို့အနေနဲ့များစွာတုံ့လုံမိတယ်လို့လည်းလူခွေရေးအဖွဲ့များကဆိုပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်မြောက်ပိုင်းကော့ခိုင်နယ်မူဆယ်မြို့ကြားပြည်ထောင်စုလမ်းမပေါ်မှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တပ်ဖွဲ့တို့တိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပါတယ်။ရခိုင်ပြည်နယ်ပုံနာကျွန်းမြို့အဝင်ကင်းချောင်းတရအနီးမှာမြန်မာအစိုးရစစ်ကြောင်းတစ်ခုမိုင်းခွဲတိုက်ခိုက်ခံရပြီးအရတားတွေထိခိုက်မှုရှိခဲ့ပါတယ်
။တရရှင်တွေခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်တဲ့င်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
အခုဆက်ပြီးတရင်ချင်းချုပ်ကိုတင်ပြပေးပါပါမေလ25ရက်နေ့ကရဲတွေဖမ်းထားခြင်းတည်ဆုံးခဲ့ရတဲ့ African American မျိုးသား Josh Fright အတွက်အောက်မေဘွေအခမ်းအနားအများပြားလုပ်ဖို့ရှိတဲ့ထက်ကပထမဆုံးခမ်းအနားကို Minneapolis မြို့မှာချက်တဲ့ပရင်းတွေကကျင်းပခဲ့ပါတယ်လူပြူရဲတွေနဲ့ရင်ဆိုင်ရတဲ့လူမဲအမေရိကန်နိုင်ငံသားအများပြားတည်ဆုံးခဲ့ရတဲ့ထဲက Floyd တည်ဆုံးရမှုကနေအမေရိကန်နိုင်ငံမှာတရားမျှတမှုနဲ့အတူစနစ်တကျပြောင်းလဲမှုတွေလုပ်ပေးဖို့နိုင်ငံတော်ဟန်းသတင်းတစ်ပတ်ကြာကြာဆန္ဒပြတောင်းဆိုမှုတွေဖြစ်ပွားခဲ့တာပါချက်တပရီနေမှာမိသားစုနဲ့မိတ်ဆွေတွေရဲ့တည်ထံအောက်မေပွဲအခမ်းအနားကို North Central တက္ကသိုလ်ဝန်းထဲမှာကျင်းပခဲ့တယ်လို့အတူဝရှုအခမ်းအနားကိုတော့စနေနေ့မှာ Floyd ရဲ့ဇာတိဖြစ်တဲ့မြောက်ကရိုလိုင်းနားမှာနဲ့တနင်္လာနေ့မှာတော့သူကြီးပြင်းခဲ့တဲ့ Houston မှာအခမ်းအနားကြီးတစ်ခုကျင်းပဖို့ရှိပါတယ်။ Britain ဝန်ကြီးချုပ် Boris Johnson ကမတ်ကထလို့ကျင်းပတဲ့ကမ္ဘာလုံးဆိုင်ရာကာကွယ်ဆေးညီလာခံကိုချက်စပရင်နေ့မှာ Computer Online နဲ့ကျင်းပခဲ့ပြီးနိုင်ငံပေါင်း50ကျော်ကတက်ရောက်ခဲ့ကြပါတယ်။ Gavi ခေါ်ကာကွယ်ဆေးဆိုင်ရာမဟာမိတ်အဖွဲ့အတွက်ရန်ပုံငွေမြှင့်တင်ဖို့ဒီညီလာခံကိုကျင်းပတာဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနေ့နှောင်းပိုင်းအထွေထွေရွေးကောက်ပွဲကျင်းပနိုင်ဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကကြိုတင်ပြင်ဆင်မှုတွေစပြီးလုပ်နေပါပြီ။ဖွဲ့စည်းပုံပြဋ္ဌာန်းချက်အရတက်တဲ့အချင်းလွှတ်တော်တက်တန်းအတွက်ပါတီစုံထွေထွေရွေးကောက်ပွဲကို2020နှောင်းပိုင်းမှာကျင်းပအောင်မှာဖြစ်ပြီးရက်အတိအကျကိုတော့ COVID-19 ရောဂါထိန်းချုပ်နိုင်မှုအခြေအနေပေါ်မူတည်ပြီးသတ်မှတ်သွားမယ်လို့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကပြောပါလေ။ COVID-19 ကာယရောဂါကာလအတွင်းအာရှနိုင်ငံတွေမှာလွတ်လပ်စွာပြောဆိုခွင့်အပေါ်မှာဖိနှိပ်ချုပ်ချယ်မှုတွေဆိုရင်စပွဲလှုပ်ဆောင်နေတာတွေ့ရကြောင်းကုလသမဂ္ဂလူခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘက်ရှလေကပြောပါတယ်။မြန်မာနိုင်ငံမှာတော့ဒေပြောသတင်းဌာနကအက်ဒီတာချုပ်ကိုဗိုင်းရပ်စ်ကြောင့်လူတူတေဆုံးခဲ့တယ်ဆိုတဲ့သတင်းမှရေးသားမှုကြောင့်ထောင်ဒဏ်2နှစ်ချမှတ်ခဲ့တယ်လို့လည်းပြောပါတယ်။ ောက်ကြနေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကြံ့မာကြပါစေ VOA ကိုနားချင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်ရသက်ပါ
This program has come to you from the Voice of America, Washington.